Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီ VOE မြန်မာပိုင်းစီစဉ်ရ2015ခုနှစ်ဖေဖော်ဝါရီလ9ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 57နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံကလက်နက်ကိုင်ပရီဖက်တီနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ဒီကနေ့ဝါရှင်တန်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။အီရတ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ16ဦးထဏ်မှန်းနဲ့သေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမအေးသန္တာကျော်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဆွေးရပါဝင်၄ဘွင့်ဆိုင်ဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုသတင်းတွေအပြီးမှအရင်ဆုံးကြားကြရမှာပါ။
ဟုတ်တယ်ကြီးရရတာကဖေဖော်ဝါရီ17ရက်နေ့ပြည်အောင်စုနဲ့မတိုင်ခင်ပေါ့နော်ဖေဖော်ဝါရီ17ရက်နေ့မနေ့9နာရီခွဲကျွန်တော်တို့နေရာကတ
ော့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကိုအောင်မှိုင်းဆန်းရဲ့ပြောကြားချက်ပါရှင်မကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ဒီနောက်မှာတော့လက်ရှိနိုင်ငံရေးပြဿနာတွေကိုအ мян ဖြေရှင်းချဖို့နိုင်ငံရေးလှစ်လာသူတွေရဲ့ထောက်ပြပြောဆိုချက်တွေကိုစူးစီးတင်ပြပေးဖို့ရှိသလိုကချင်ဆစ်ဆောင်ဒုက္ခသည်တွေနောက်ထပ်တနေရာကိုထပ်မံပြောင်းရွှေ့ခိုးလုံနေကြရတဲ့အကြောင်းတွေကိုလည်းကြားကြရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံကလက်နက်ကင်ပြစ်ခတ်တွေအဆုံးသတ်ရေးတန်တမာရေးအရာကြိုးပမ်းနေချိန်မှာပဲဂျာမနီဝန်ကြီးချုပ်အန်ကလာမာကဲကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဒီကနေ့ဝါရှင်တန်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလူလာသူတွေရဲ့ပုံကံမှုတွေကြီးထွားလာနေတာတွေကိုဟန်တားနိုင်မှုရည်ရွယ်ထားတဲ့ပြင်သစ်ဂျာမနီပူးတွဲအစီအစဉ်တစ်ရက်နဲ့ပတ်သက်လို့မနေ့တုန်းကလည်းယူကရိန်းရုရှားပြင်သစ်ခေါင်းဆောင်တွေနဲ့ဂျာမနီဝန်ကြီးချုပ်တို့လေးဝန်ဆိုင်တယ်လီဖုန်းကတဆင့်ဆွေးနွေးခဲ့ကြတာပါ။ဂျာမနီဝန်ကြီးချုပ်ယူကရိန်းသမ္မတပက်ထရိုပိုရီရှန်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတဖရန်ဆွာအူလန်တို့လေးဦးပုံထုံးနေကြရင်ဘယ်လာရုစ်နိုင်ငံရဲ့မြို့တော်မင်းစ်မှာထပ်မံတွေ့ဆုံဆွေးနွေးကြဖို့လည်းသဘောတူညီမှုရရှိခဲ့ကြပါတယ်။ပြင်သစ်နဲ့ဂျာမနီပူးတွဲဆွေးနွေးချက်ဟာပြီးခဲ့တဲ့စက်တင်ဘာလနဲ့မင်းစ်မြို့မှာပဲလက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမအောင်မြင်ဖြစ်ခဲ့ရတဲ့အပြစ်ခတ်ရစေးသဘောတူညီချက်အပေါ်အခြေခံထားပေမဲ့အချိန်ကာလသတ်မှတ်ချက်တွေမှာတော့ပိုသေးစိတ်ကျတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစ်စ်မြင့်ရာရှိသူကပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံမှာလွန်ခဲ့တဲ့ဆယ်လကစလို့ပုံကံမှုတွေစတင်ချိန်ကတည်းကဆိုရင်တော့တည်ဆုံးသူပေါင်းဟာ9600ကျော်တိရှိနေပါပြီ။ယူကရိန်းသမ္မတကတော့ချွင်းချက်မရှိအမြန်ဆုံးအပြစ်ခတ်ရစေးသဘောတူညီချက်တည်းရရှိလိမ့်မယ်လို့မနေ့တုန်းကပဲအကောင်းမြင်သဘောထားမှတ်ချက်ပေးပြောဆိုသွားခဲ့တာပါ။ဒါပေမဲ့ရုရှားသမ္မတကတော့ရုရှားနိုင်ငံရဲ့နေဆက်တစ်ချောက်ကစစ်စင်ရေးတွေကိုယူကရိန်းဆိုရကရပ်တန့်ရလိမ့်မယ်လို့တတိပေးထားပါတယ်။
ဒီမနက်ကမှနိုင်ငံရေးပြည်ပခါပြေလည်ဖို့ကုလသမဂ္ဂကအချောင်းဝင်ဆေးဆက်ပြီးတဲ့ဆွေးနွေးပွဲကိုတော့အစိုးရကိုအရင်တစ်ပတ်ကထိန်းချုပ်လိုက်တဲ့ Healthy တပုံတွေအပါအဝင်အဓိကနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေနဲ့ဒီကနေ့ပဲပြန်ပြီးစတင်လိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာပြတ်သွားခဲ့တဲ့အညှိနှိုင်းမှုကိုကုလသမဂ္ဂအထူးကိုယ်စားလှယ် Jamal Bannomar ကစတင်ပေးလိုက်တာပါ။ပြည်ပခါကိုနိုင်ငံရေးနည်းနဲ့အဖြစ်ရှာနိုင်အောင်လို့ဆွေးနွေးပွဲပြန်စတင်ဖို့အတွက်ပါတီအသီးအသီးကသဘောတူလိုက်ကြကြောင်းသူကတနင်္ဂနွေနေ့မှာပြောသွားပါတယ်။ Healthy တပုံတွေကတောက်ကြနေမှာလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးတော့အနောက်နိုင်ငံတွေကထောက်ခံတဲ့သမ္မတ App Robert Mansour Hadi ရဲ့နေရာကိုဖြည့်ဖို့အတွက်ကြားဖြတ်အစိုးရတရက်ဖွဲ့စည်းခဲ့ပါတယ်ရှင်
။ Share ပါလာဝင်အများစုရှိရာအရက်ကအသေးခံဘုံကွက်တက်ခတ်မှုတစ်ခုပါဝင်အီရတ်နိုင်ငံဘက်ကရက်မြို့နယ်နဲ့အနီးနားတွဲကဘုံပေါက်ကွဲမှုတွေကြောင့်လူစစ်ကြောက်ထမင်းနဲ့တည်ဆုံတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဘက်ကရက်မြို့တော်ကာရာမီယာရက်ကမနေ့ဆောင်းဝင်းဘုံပေါက်ကွဲမှုမှာတော့အနည်းဆုံးလူ14ဦးတည်ဆုံပြီး30လောက်တန်ရာတွေရခဲ့ကြတာပါ။ပေါက်ကွဲမှုဖြစ်ခဲ့တဲ့နေရာရှီယာမွတ်စလင်တွေထွတ်မြတ်ထားရဖျားကြောင်းတွေရှိရနေရာတစ်ခုလည်းဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဆိုပြီးကြေညာတာမျိုးမရှိသေးပေမဲ့ရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုမျိုးတွေကိုတော့ဆွန်နီစစ်သွေးကြွတွေမကြာခဏဆိုသလိုလုပ်လို့ရှိကြပါတယ်။ဘက်ကရက်မြို့မြောက်ဖက်ဟူစိန်နီယာရက်မှာလည်းနောက်ထပ်ဘုံတစ်လုံးပေါက်ကွဲခဲ့ရမှာလူ၂ယောက်တည်ဆုံခဲ့တာပါ။ဆယ်စုနှစ်တခုကြာညမထွက်ရအမိန့်ထုတ်ပြန်ထားတာတွေအဆုံးသတ်ခဲ့ပြီးနိုင်ပိုင်းတွင်းမှာပဲလူအောင်39ယောက်တည်ဆုံခဲ့တဲ့တနင်္ဂနွေနေ့ကဘုံပေါက်ခွဲမှုတွေစက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာပဲဒီကနေ့နောက်ထပ်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မှတ်တမ်းတွေအရအရသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်9000နီးပါးတည်ဆုံခဲ့တဲ့2013ခုနှစ်ကစလို့ဤရက်နိုင်ငံမှာအကြမ်းဖက်မှုတွေပြန်လည်ကြီးထွားနေတာပါ။
နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်စစ်သွေးကြွတွေဟာ၄ရက်အတွင်းမှာတတိယအကြိမ်နေဆက်ဖြတ်ကျော်တိုက်ခိုက်မှုဖြစ်နေဒီကနေ့မှာတော့နိုင်ဂျာနိုင်ငံမှာရှိတဲ့အကျဉ်းဆောင်တစ်ခုကိုဝင်ရောက်ပြီးဆင်းနေခဲ့ပါတယ်။နိုင်ငံအရှိတောင်ပိုင်းကဒီဖာမြို့မှာနာရီတော်ကြာညဘက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကသဘုံတွေကိုတိုက်ထုတ်နိုင်ခဲ့တယ်လို့လည်းစစ်တပ်နဲ့နှီးဆက်သူမျက်မြင်တွေ့သူတွေကပြောပါတယ်။ ထိခိုက်ဒဏ်ရာရသူတွေနဲ့အကျဉ်းသားတွေကဘယ်နှစ်ယောက်လွတ်မြောက်သွားလဲဆိုတာတော့လောလောဆယ်မသိရသေးပါဘူး။နိုင်ဂျီးရီးယားနိုင်ငံနဲ့အတူဝင်ရောက်တိုက်ခိုက်ပြီးတော့ဒေသရင်းပူးပေါင်း၁၀ဆင်ရေးမှာပါဝင်ခွင့်ပြုရေးကိစ္စဒီကနေ့ပဲမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမြို့တွေတော်တော်များများကိုတိုင်းပိုင်ထိန်းချုပ်ထားပြီးတော့လူပေါင်းထောင်ချီ တွေကိုမလ28ရက်နေ့အထိသတင်း6ပတ်ကြာရွှေ့ဆိုင်းထားကြောင်းကြေညာထားပါတယ်ရှင
်။ VOA American အသံညပတ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တမန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညဘက်တနင်္ဂနွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိန်နိုင်ငံကအကြီးဆုံးဘဏ်လုပ်ငန်းတစ်ခုဖြစ်တဲ့ HSBC ရဲ့ဆွစ်ဇာလန်ဌာနခွဲဟာတထေးကြီးအခွန်ရှောင်နိုင်အောင်နဲ့ဒေါ်လာသန်းပေါင်းရာထောင်ချီတန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုဖုံးကွယ်ပေးထားတာတွေရှိခဲ့တဲ့အကြောင်းသတင်းမှန်တွေကိုစုံစမ်းဖော်ထုတ်နေတဲ့သတင်းတောက်ခွင့်ရတစ်ခုကတွေ့ရှိခဲ့ပါတယ်။နိုင်ငံတကာကရာစုသားတွေအကျော်မော်တွေနိုင်ငံရေးသမားတွေတော်ဝင်မိသားစုတိုင်ဝမ်ကပုဂ္ဂိုလ်တွေအားကစားသမားတွေကော်ပိုရေးရှင်းကြီးတွေရဲ့အမှုဆောင်အရာရှိကြီးတွေအတွက် HSBC ကဗန်စင်းတွေဖွင့်ပေးထားတဲ့လွန်ခဲ့တဲ့နှစ်တော်များအတွင်းကလျှို့ဝှက်မှတ်တမ်းတွေကိုဝါရှင်တန်ခြေဆိုင် ICIG အဖွဲ့ကတင်းနှုံနေနေမှာပဲဖွင့်ချခဲ့တာပါ။နိုင်ငံတကာရာစုသားတွေထဲမှာတော့ငွေစည်းဝါးဂိုင်းကောင်းဆောင်တွေလက်နက်ကုန်တွေဝရမ်းပြဖြစ်နေကြတဲ့စိန်ကုန်တွေလည်းပါဝင်ကြပါတယ်။လျှို့ဝှက်ဗန်မှတ်တမ်းတွေကိုတော့ ICIG အဖွဲ့ကပြင်သစ်တင်းစာလမုံရဲ့အကူအညီနဲ့ရယူနိုင်ခဲ့တာပါ။မှတ်တမ်းတွေထဲမှာတော့ကမ္ဘာတဝန်းကလူပေါင်းတသိန်းကျော်ရဲ့အသေးစိတ်အချက်အလက်တွေပါဝင်ပါတယ် HSBC ကတော့ဘဏ်လုပ်ငန်းရဲ့လိုက်နာဆောင်ရွက်မှုအပိုင်းတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုပြီး ICIG ရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့တာပါ။မကြာသေးရင်နှစ်တွေကဆက်လို့ပြည်ရင်ပြောင်းလဲမှုတွေစတင်လုပ်ဆောင်နေပြီးအခုခါပြန်လဲအစီရင်ခံတင်ပြရမယ်သတ်မှတ်ချက်တွေကိုလည်းတင်းတင်းကျပ်ကျပ်ပြဋ္ဌာန်းထားတယ်လို့ HSBC ကပြောပါတယ် ICIG ရဲ့ဖော်ထုတ်မှုကြောင့်ဗြိတိန်နဲ့ဥရောပတလောမှာအဓိကနိုင်ငံရေးပြဿနာတစ်ခုဖြစ်နေရတဲ့တထေးကြီးတွေနဲ့နိုင်ငံတကာကုမ္ပဏီကြီးတွေရဲ့ရှုပ်ထွေးလာတဲ့ကွန်စနစ်ကနေတင်းချောင်နေရတယ်ကိုအနိကက်စောင့်ကြည့်တာတွေလည်းပေါ်ပေါက်လာနိုင်ပါတယ်
။လာမယ့်နှစ်တွေအတွင်းမှာစီးပွားရေးတွတ်တက်အောင်လုပ်ဖို့သဘောတူထားခဲ့တဲ့မူဝါဒတွေကိုကမ္ဘာနိုင်ငံတွေကအစိုးရတွေပြည့်မီအောင်တည်ချမလုပ်ဆောင်နိုင်ခဲ့ကြဘူးလို့နိုင်ငံတကာစီးပွားရေးအဖွဲ့အစည်းကြီးတခုကပြောလိုက်ပါတယ်။အလုပ်သမားတွေရဲ့ထုတ်လုပ်မှုစွမ်းအားမြင့်တင်ဖို့နဲ့ဈေးကွက်တွေပို့ပြီးရှင်ပြိုင်နိုင်စွမ်းမြင့်ပြီးတော့တီထွင်စွမ်းအားတွေမြင့်ဖို့အားလုံးကိုခြုံငုံပြီးရဲ့စီးပွားရေးဖွံ့ဖြိုးမှုဗျူဟာတွေလိုက်နာကြဖို့အတွက်ပြင်သစ်အခြေဆိုင် OECD စီးပွားရေးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ကမ္ဘာထိပ်သီးစီးပွားရေးရှိတဲ့နိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေဗဟိုဘဏ်ဥက္ကဋ္ဌတွေစီးပွားရေးဖွံ့ဖြိုးမှုမြင့်တက်အောင်လို့စုပေါင်းလှုပ်ဆောင်ကြဖို့ရည်ရွယ်တဲ့ G20 အစည်းအဝေးပွဲကိုဒီကနေ့ဖွင့်ပွဲအတွက်တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာရောက်ရှိနေကြချိန်မှာပဲအခုလိုမျိုးအစည်းအဝေးခန်းစာထွက်လာတာပါ။ကမ္ဘာစီးပွားရေးကုန်ထုတ်လုပ်မှုကို2018ခုနှစ်မှာ200ခန့်တော့မြင့်တက်အောင်လှုပ်ဆောင်ဖို့အတွက်မနစ်ကကတိပြုခဲ့ကြတာတွေကိုဘလို့ပြည့်မြအောင်ဆောင်ရွက်ကြမလဲဆိုတာစီးပွားပွဲမှာဆွေးနွေးမှာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့လုံဆောင်မှုနှုံးတွေမတူကြတာနဲ့ငွေကြေးနဲ့ပတ်သက်ပြီးတော့မူဝါဒတွေကွဲပြားနေတာပေါ်မှာ G20 ဝန်ကြီးတွေရဲ့စိုးရင်ချက်တွေကိုလည်းထည့်သွင်းပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ဒုတိယအဆင့်မြင့်တန်တမန်နှစ်ဦးဟာဒီကနေ့တောင်ကိုရီးယားနိုင်ငံစိုးမျိုးတော်မှာတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးမြန်အစီအစဉ်တွေနိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့ဂျပန်နိုင်ငံတွေဟာသွားမဲ့အာရှခီးစဉ်တွင်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုနီဘလင်ကန်ဟာစိုးမျိုးတော်မှာသုံးရက်ကြာနေထိုင်သွားမှာပါ။ဒီဝန်ကြီးဘလင်ကန်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ကင်းမဲ့တဲ့ဒေသထူထောင်ရေး6ပွင့်ဆိုင်ဆွေးနွေးမှုတွေပြန်ဆကျင်တဲ့ဆန္ဒအလေးနဲ့ရှိကြောင်းမပြတ်သားမချင်းပိတ်ဆို့တံခတ်မှုတွေဆက်လက်ချမှတ်ထားဖို့ကအရေးကြီးတယ်လို့လည်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုတောင်ဝမ်းနဲ့ဒီကနေ့တွေ့ဆုံပြီးမှပဲပြောဆိုခဲ့ပါတယ်။အလေးနဲ့ထားဆွေးနွေးမှုတွေလွတ်ဆောင်မှုကတော့မြောက်ကိုရီးယားအပေါ်မှာသာမူတည်နေပြီးနိုင်ငံတကာအသံဝိုင်းဘက်ကတော့ဆွေးနွေးဖို့တကားပွင့်ထားတယ်လို့လည်းဒုဝန်ကြီးဘလင်ကန်ကပြောဆိုခဲ့တာပါ။ Sony Pictures ရုပ်ရှင်လုပ်ငန်းအပေါ်အင်တာနက်ကတဆင့်တက်ခတ်မှုဟာမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်ကဆွဆွဲပြီးမြောက်ကိုရီးယားအပေါ်မှာအမေရိကန်ကပိတ်ဆို့တက်ခတ်မှုအသစ်တွေချမှတ်ခဲ့တဲ့အတွက်လည်းအမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့ဆွေးနွေးပြောဆိုစရာဘာအကြောင်းမှမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့တယ်လို့အမေရိကန်ရဲ့ရန်လိုတဲ့လုပ်ရက်တွေကိုနျူကလ িয়ার လက်နက်တွေစိုက်ဘာတက်ခတ်မှုတွေနဲ့တုံ့ပြန်သွားမယ်လို့လည်းချိန်ချောက်ထားပါတယ်။
Tenenga ni nyanga American Piangzu Los Angeles nyoma chimba gere Grammy Gita su chi mien bwe ma ro British asu ro Sam Smith ga su re mya ji ya shi twa ma ri. Tu ga akang song asu shin this su ne tu ye de ta pya In the Lonely Hour ga le akang song pop guitar ti so mu su ya shi twa ra ba. Se wit mi so de ta chin ne le akang song atan twin ta pya su akang song ta chin su ro ya shi twa ba ri. Da me tu ga akang song de ta pya su ro ma ya be ne ai su ko ro back ga Morning Face de ta pya ne su khu twa ba ri.Beyonce, Pharrell Williams, and Ed Sheeran are the only two who are in the world. Grammy Guitar Su Chi Mien Mwema Asuro Hong Asuro Thitri Bawin Biro Pyo Bi Dwa Jawari. Wanyin Asuro Ji Tony Bennett ka Dancing Cheek to Cheek the Chingu Lady Gaga Ne Dwe Pe Pyo Bi Dwa Biro Thuru Ka Akang Zong Mu Yin Bob Guitar Di So Mu Data Bia Su Ya Shi Dwa Wari.ဒီစုချင်းမြင်ပွဲမှာဗီဒီယိုမိန်ကွန်းပြောတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့ဂီတအနုပညာရှင်တွေအနေနဲ့အိမ်တွင်အကြံဖတ်မှုတွေကိုရပ်တန့်ရေးဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြဖို့တိုက်တွန်းသွားပြီးတော့ It's not okay and it has to stop ဒီလိုလှုပ်တာအဆင်မပြေပါဘူးဒါကိုရပ်တန့်မှရပါမယ်ဆိုပြီးတော့လှုံ့ဆော်ပြီးပြောဆိုကြဖို့ပြောသွားခဲ့ပါတယ်ရှင
်ချီနိုင်ငံကနာမည်ကျော်ဘောလုံးသမားတွေလိုက်ပါပြီးလွန်ခဲ့တဲ့နှစ်ပေါင်း90ယောက်ကပျောက်ဆုံးသွားတဲ့လေယာဉ်တစ်စင်းကိုရှာဖွေတွေ့ရှိတဲ့အကြောင်းချီနိုင်ငံကတောင်တက်သမားတွေကပြောပါတယ်ချီနိုင်ငံမျိုးတော့စန်တီယေဂိုတောင်ဘက်မိုင်190လောက်ကအင်ဒီစ်တောင်ပေါ်ကအမြင့်ပေ1500နီးပါးတောင်ပေါ်ဒေသမှာလေယာဉ်ပြတ်ကိုတွေ့ခဲ့ရတယ်လို့လည်းပြောပါတယ်လူရရတာတွေဖြစ်မှာဆိုတော့ကြောင့်လေယာဉ်ပြတ်ရှိတဲ့နေရာတိကျလို့တော့တောင်တက်သမားတွေကမပြောပါဘူ
းထိတ်တန့်ရောက်တဲ့နေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ကျောင်းသားတွေတပိတ်မောက်ဆန္ဒပြနေတဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးအစိုးရလွှတ်တော်ကျောင်းသားကိုယ်စားလှယ်တွေနဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလွှတ်ဆိုင်ရာကွန်ရက်တို့လေးပွင့်ဆိုင်ထပ်မံတွေ့ဆုံဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလ17ရက်နေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ထဲမှာကျင်းပဖို့ရက်သတ်မှတ်ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်လေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးဒီကနေ့ရန်ကုန်မြို့အဆင့်မြင့်ပညာဦးစီးဌာနမှာကျင်းပတဲ့ဒုတိယအကြိုညှိနှိုင်းဆွေးနွေးပွဲကနေဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်အသေးစိတ်ကိုမတ်စုမုံကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ဖေဖော်ဝါရီလ9ရက်နေ့တနင်္လာနေ့မှာရန်ကုန်မြို့ပညာရေးဝန်ကြီးဌာနအဆင့်မြင့်ပညာဦးစီးဌာနအောက်မြန်မာပြည်ရုံးမှာပညာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန့်ရှင်ဦးဆောင်တဲ့အစိုးရတာဝန်ရှိသူတွေနဲ့ဒေါက်တာသိန်းလွင်ပါဝင်တဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကပညာရှင်တွေနောက်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်၃ဦးတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးဒုတိယအကြိမ်မြောက်ကျင်းပတဲ့အကြိုညှိနှိုင်းဆွေးနွေးပွဲမှာအဓိကဆုံးဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ကျောင်းသားကိုယ်စားလှယ်အဖြစ်ဦးဆောင်ဆွေးနွေးခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကိုယ်စားလှယ်ကိုအောင်မှိုင်းဆန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနေ့အဓိကဆွေးနွေးတဲ့ကကဟိုဟာလေးမှန်တိစုံစင်းရဲ့ရွှေရတဲ့အခါမှာဘယ်ရက်ကိုပြန်ကျင်းပမယ်ဘယ်လိုပုံစံလေးကျင်းပမယ်ဆိုတာကိုဒီကစဉ်းစားရပေါ့လေစဉ်းစားတော့ကျွန်တော်တို့ဗော်တူမီရရတာက February 17ရက်နေ့ပြောင်းစုနေမတိုင်ခင်ပေါ့နော် February 17ရက်နေ့မနေ့9နာရီခွဲကျွန်တော်တို့နေရာကကြတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ဝင်းခန်းမထဲမှာကျွန်တော်တို့ကျင်းပဖို့ပေါ့နောက်ပြီးတော့ကျွန်တော်တို့စဉ်းစားပွဲမှာတစ်ဖက်ကိုကိုယ်စားလှယ်20ဦးစီတက်မယ်။နောက်စဉ်းစားပွဲခန်းမအတွင်းမှာမှတ်တမ်းယူဖို့အတွက်အချိုးကျကိုယ်စားလှယ်တွေချိုးကျတက်ရောက်ခွင့်ရမယ်ဆိုတဲ့သဘောလေးတွေကျွန်တော်သဘောတူညီရကြတာရှိပါတယ်။ဟုတ်ကဲ့
။အခုကျင်းပတဲ့ဒုတိယအကြိမ်အချိုးညှိနှိုင်းပွဲမှာတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးရက်သတ်မှတ်ဖို့ကိစ္စကိုအဓိကဆွေးနွေးခဲ့တာပါ။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမန္တလေးကနေရန်ကုန်အထိလမ်းလျှောက်ချီတက်ဆန္ဒပြနေတဲ့ကျောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုတွေနဲ့ပတ်သက်လို့တော့နှစ်ဖက်အလွတ်တဘောဆွေးနွေးခဲ့တယ်လို့ကိုအောင်မိုင်းဆန်းကပြောပါတယ
်။အဲ့ဒါတွေကတော့သူတို့ဘက်ကဆိုရင်းနဲ့ချက်တွေနဲ့ကျွန်တော်တို့ဘက်ကလည်းသူတို့ဘက်ကပြမှုတာတွေနဲ့ပတ်သက်ပြီးအလွတ်တဘောတော့ပြောပြတယ်ဒါပေမဲ့နှစ်ဦးနှစ်ဖက်သဘောတူညီချက်အနေနဲ့တော့မထုတ်ပြန်နိုင်ဘူးပေါ့နော်အလွတ်တဘောပဲပြောကြတာပဲရှိတာ။ဘာကြောင့်လဲဆိုတော့ဒီမှာတက်လာတဲ့လူတွေကလည်းတို့ဘက်ကအပိုင်းအောင်ဆုံးဖြတ်ပေးနိုင်တဲ့နေသားမရှိဘူးဖြစ်နေတာပေါ့နော်ကျွန်တော်တို့ဘက်က3ယောက်ကကျွန်တော်ရဲ့နောက်ကိုရဲဇာနီထွန်းရဲ့နောက်ပြီးတော့ကိုချေဝင်းမောင်ရဲ့3ယောက်တက်တယ် NNR ဘက်ကကြတော့ဒေါက်တာတိန်းဝင်းရဲ့ကိုစိုးထွန်းရဲ့တက်တယ်နောက်ပြီးတော့အစိုးရဘက်ကကြတော့ပညာရေးဒုဝန်ကြီးတန့်ချင်းရဲ့နောက်ပြီးတော့ဒေါက်တာအောင်မင်းရဲ့တက်တယ်ရန်ကုန်တိုင်းဒေသကြီးစိုးရဘက်က2ယောက်တက်တယ်တစ်ယောက်ကနယ်လုံးဝင်းကြီးဦးတင်ဝင်းရဲ့နောက်တစ်ယောက်ကတော့ဒီပညာရေးနဲ့ဝန်ကြီးပေါ့အဲ့လိုတွေတက်ကြတယ်ကျွန်တော်တို့ဆွေးနွေးတာဒီဟိုအဆင့်မြင့်ပညာဦးရီကနအောက်မှာပြီးရုံးမှာစီဝေခမ်းမှာဆွေးနွေးကြတာဟုတ်
လွတ်တော်မှာအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးလေးဘွဲ့ဆိုင်ဆွေးနွေးမှုကိုဖေဖော်ဝါရီလ၁ရက်နေ့ရန်ကုန်စည်ရတုခမ်းမမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အစိုးရအဖွဲ့လွတ်တော်တာဝန်ရှိတဲ့သူတွေ NND ရကိုယ်စားလှယ်တွေနဲ့ចောင်းသားကိုယ်စားလှယ်15ဦးပထမဦးဆုံးချိန်ဆွေးနွေးခဲ့ကြတာပါဒုတိယချိန်ဆွေးနွေးမှုကိုတော့ဖေဖော်ဝါရီလ၃ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မပြေလည်မှုတွေဖြစ်ခဲ့ပြီးတော့ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာမှပြန်လည်စဉ်းစားမယ်ဆိုပြီးဆွေးနွေးပွဲတွေကိုရက်ဆိုင်လိုက်တာပါအဲ့ဒီနောက်မှာတော့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးကဒေါက်တာသိန်းလွင်ကိုတည်တံ့တွေ့ဆုံဖို့ကမ်းလှမ်းခဲ့ပြီးဆွေးနွေးပွဲဖြစ်မြောက်ရေးတိုင်ပင်ဆွေးနွေးခဲ့ကြပါတယ်ဒီနောက်မှာတော့ဒေါက်တာသိန်းလွင်ရဲ့တောင်းဆိုချက်နဲ့ဒုတိယအကြိုညှိနှိုင်းပွဲမှာပထမဦးဆုံးအကြိမ်အဖြစ်ចောင်းသားကိုယ်စားလှယ်၃ဦးပါဝင်ခွင့်ရခဲ့တာပါဒီចောင်းသားတွေကတော့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကဘကတာကိုယ်စားလှယ်ကိုအောင်မိုင်းဆန်တက္ကသိုလ်ကျောင်းသားတက္ကမကများအဖွဲ့ရဲ့ကိုယ်စားလှယ်ကိုရဲစာနီထွန်းနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကမကများအဖွဲ့ချုပ်မြေလက်ရဲ့ကိုယ်စားလှယ်ကိုချစ်ဝင်းမောင်တို့တက်ရောက်ခဲ့တာဖြစ်ပါတယ်ရှင်
။မဆုမဆူစည်းတင်ပြပေးခဲ့တာပါရှင်။အခုကတော့လက်ရှိမြန်မာနိုင်ငံရဲ့အခက်အခဲတွေကိုဖြေရှင်းဖို့နိုင်ငံရေးအကဲခတ်တွေတိုက်တွန်းလိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်။2015ခုနှစ်ထွေထွေရွေးကောက်ပွဲရှိတဲ့ဒီနှစ်ထဲမှာမြန်မာနိုင်ငံရေးပြဿနာတွေပိုပြီးရှုပ်ထွေးလာအောင်များဖန်တီးနေသလားဆိုပြီးအတိုက်ခံနိုင်ငံရေးအင်အားစုတွေကမေးခွန်းထုတ်လာကြပါတယ်။တိုင်းပြည်မှာလက်ရှိဖြစ်နေတဲ့ကျောင်းသားတပိတ်အရေးကိစ္စပါဝင်ယာယီတက်တီကန်လက်မှတ်နဲ့မဲပေးခွင့်ရှိတယ်ဆိုတဲ့ကိစ္စမှာအစိုးရအနေနဲ့အမြန်ဖြေရှင်းဖို့အရေးတကြီးလိုနေပြီလို့နိုင်ငံရေးလေ့လာသူတွေကထောက်ပြလာပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမှောင်မောင်ကပြောပြပေးပါမယ်ရှင်။
နိုင်ငံကတိုင်းဝန်ကစိတ်ဝင်စားစောင့်ကြည့်နေတဲ့2015ထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိတဲ့နှစ်ပြီးတော့ပြည်တွင်းပြည်ပဝေဖန်မှုတွေရှိနေတဲ့2008အခြေခံဥပဒေပြင်ဆင်ဖို့အရေးတကြီးဆောင်ရွက်ရမယ်ဒီနှစ်မှာမြန်မာနိုင်ငံကြီးမှာရှုပ်ထွေးမှုတွေမငြိမ်သက်မှုတွေကိုအစိုးရအနေနဲ့အပြည့်အစုံဆောင်ပြီးတော့ကင်တွယ်မဖြစ်ရှင်းတဲ့အပေါ်မှာအတိုက်ခံနိုင်ငံအင်အားစုတွေကမေးခွန်းထုတ်လာတာပါပြည်တွင်းကအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဒေါ်နန်းခင်ထွေးမြင့်ကတော့အစိုးရအနေနဲ့လက်တလောအငင်းပွားစရာတွေဖြစ်နေတဲ့ကျောင်းသားတပိတ်နဲ့ယာယီနိုင်ငံသားတွေစန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်ဆိုတဲ့အပေါ်အစိုးရကမဖြေရှင်းသေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုမေးခွန်းထုတ်ခဲ့ပါတယ
်2015မတိုင်ခင်အခုအချိန်ကလည်းကြီးကြီးပါလားလာနေလို့ဆို9လပဲရှိတော့တယ်ဒီလိုချိန်မှာဒီလိုကိစ္စတွေကအမှတက်ဆိုင်ရာအစိုးရနဲ့အများကြီးတာဝန်ရှိပါတယ်နော်အဲ့တော့ဒီလိုမျိုးနောက်ပြည့်တည့်ချွေသမဝဲရရလည်းနီးနေတယ်ဆိုရက်ပြေခုရွှေကြည့်ရွှေနဲ့သူတို့လုံနေတာဒါကတခုခုကိုများပြီဟိုပြစ်စီကျင်နေတဲ့သဘောလားလို့လူလူတွေကသူတို့ပဲပြောတာကျမတို့မြင်နေတာမဟုတ်ဘူးသူတို့ကသူတို့ပဲမြင်နေကြတာဟုတ်ကဲ့ဟောဝတ်ချက်လည်းကျမတို့ပြောတာဝတ်ချက်ဆိုတဲ့သဘောကဘတင်းမို့ယာယီပေးထားတာပဲလေယာယီပေးထားတဲ့အတီမမဟုတ်ပဲ啊နော်နိုင်ငံသားတော်ရောက်ကိုနိုင်ငံသားဖြစ်ချင်တဲ့ဖြစ်မယ်မဖြစ်ရင်လည်းမဖြစ်ဘူးပေါ့နော်အဲ့ဒါလည်းသလိုပဲပေါ့ငញ្ញံဆန်းဆန်းဆုံးဖြတ်ပေးလိုက်တယ်ဆိုရင်ဒါကျမတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့ဒါလည်းခွိုက်ကြလည်းလုပ်ပြီးလို့ရတယ်ရက်တီလည်းရှိနေပြီ啊
တိုက်ခိုက်နိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့88မျိုးဆက်ညီညာရေးနဲ့ပွန်လွင်လူမှုအဖွဲ့ဈေးကကောင်းဆောင်တူဖြစ်တဲ့ကိုမြရေးကတော့အခြေအနေပို့ပြီးရှုပ်ထွေးအောင်ဖန်တီးနေတယ်လို့သူ့အနေနဲ့ရှုမြင်တဲ့ကြောင်း VOA ကိုပြောပါတယ
်တို့ရတယ်ပြန်ကြည့်မယ်ဆိုရင်ဒီနံပါတ်1ခက်တစ်ချက်ကဒီကျောင်းသားလူချောင်းမှုမှာပြည်ထောင်စုဝန်ကြီးတုံ့ပြန်ပြောတဲ့စကားအရာအရာတွေကဒါ88ကျောင်းအတုံးနဲ့အတုံးလုံးနေဆိုတော့တွေ့တယ်လေဒါတစ်ချက်ပေါ့နော်ဆိုရဒါခုနကဒါစကားအရာအရာအဲ့လိုကြည့်ကျွန်တော်မြင်တယ်နောက်တစ်ချက်ကတိုင်းပြည်မှာဒီကျောင်းသားလူချောင်းမှုကိစ္စလည်းရှိနေသလိုတစ်ဖက်က white card ကြောင့်ဖြစ်လာမဲ့ပြဿနာတွေလည်းကျွန်တော်တို့မြင်နေရတယ်ဗျာဒါလေဒါလေဟောအဲ့ဒီအခြေအနေတွေလည်းရှိနေတယ်ရှိနေလို့ဆိုတော့အဲ့ဒါတွေတမင်တကာများပေါ့ဗျာဆိုတဲ့ဟာဘယ်လိုခေါ်မလဲဆိုတော့2015အတွင်းမှာမတိမငိမ့်ဖြစ်လာနိုင်တဲ့အခြေအနေတရက်ကိုများဒီဆွဲယူနေသလားလို့ကျွန်တော်တို့စိုးရိမ်ပူပန်မိတယ်ဗျာဒါကတော့လေတော့အဲ့တော့ဟိုတကယ် main issue တွေကငုတ်သွားကြောက်သွားတယ်ဒီပြန်ကြည့်မယ်ဆိုရင်စိုးရတတန်း၈လလောက်ပဲကျန်တဲ့ခါကျတော့ပစိပုံအခြေခံဥပဒေရဆိုပြီးတော့မှရေးဖို့ကာလတန်းချက်များဆိုတဲ့ဟာကိုလည်းကျွန်တော်သတိကြည်ကြည်နဲ့ဖြစ်လာမှာကိုကျွန်တော်သတိကြည်ကြည်နဲ့ကျွန်တော်ကြည်နေရတဲ့အခြေအနေမျိုးဖြစ်နေတယ်ဗျာ
ဒါပေမဲ့တစ်ဖက်မှာတော့အနာရဘီခိုင်ပြိုးပါတီရဲ့ဗဟိုကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့တိုင်းပြည်မငြိမ်သက်အောင်ဖန်တီးရတဲ့သူတွေကြောင့်သာအခုလိုပြဿနာတွေနဲ့ပြည်တွင်းမှာရှုပ်ထွေးနေရတာလို့သူကပြောပါတယ်
။ကျောင်းသားကိစ္စဆိုရင်အဲ့ဒီခေါင်းဆောင်တဲ့ပုဂ္ဂိုလ်တွေကဒီပညာရေးဥပဒေပေါ်လာတော့သူတို့ခေါင်းစဉ်တစ်ခုရသွားတာပဲ။အမှန်တော့သူတို့ကဒီဟာမတိုင်ခင်တည်းကတခြားအားတွေကုန်သေးလုံးကြီးလို့တို့မီတာကတက်လို့လို့ဆိုလဲသူတို့ပဲပြနေတာပဲ။အဲ့တော့တစ်ခုကျတော့သူတို့ခေါင်းစဉ်တစ်ခုရသွားတဲ့ခါကျတော့ဟာငါတို့ကျောင်းသားနဲ့ဒီပညာရေးဥပဒေနဲ့အတော်ပဲဆိုသူကအဲ့လိုမျိုးပြတဲ့သဘောတော့ရှိတယ်။အဲ့ဒါဟိုဝိုင်းပြီးတော့ဟိုဂျန်တဲ့ကျောင်းသားတွေကလည်းဟာပညာရေးဥပဒေဆိုတော့သူလည်းပါမရပဲပေါ့။အဲ့ဒီလိုသဘောဖြစ်တယ်။ဒီဟာတွေကဆိုဥမာလေဘရောင်းတောင်ဖြစ်တယ်ဆိုလေဘရောင်းတောင်တီးသတ်ကိစ္စစဉ်းစားရမယ်။အခုအဲ့ဒီလေဘရောင်းတောင်မှာလည်းကျောင်းသားတွေသွားပါတာပဲ။ဟုတ်လား။အဲ့ဆိုလိုတာကသူကအဲ့ဒီဘာဖြစ်ဖြစ်ပါမယ်ဆိုတဲ့အဖွဲ့ရှိရလေ။
Tirai wenji tena biransu wenji turia bojoji koguga lesi jana tapi ko usaha ni dia jana ria asyam warikau ni dia tadmi lepce biro time bi mati ni yang lo sya ni dulu nengai pada dicu ne yang dulu cuka nak wega tambun ni elu asyam bay media ni dress semua pihca ge barai. Tisu saja biransu tapi bay wenji dia oga tak kena nengai yang dulu ko jinjono le dapat pihne elu le memang aye ni dia tu nado tera yang muda ingat biar barai. Asyam ni dress semua ni biro amian pihca bolu elu le tu kasat biar barai.
Mula dengan ini ubre ko saja ni jana lo sya mupo ma. No, kerjasama suni apsisara ni la ni be, no, tangkal disenjut ni lo mien ni, nampro aladu be di wajah kisah bawain poli, no, nampro aje deh ni dek kisari ma, suyan ni ni, kido ludo amiazu ye sanad borabu ma, cikam biro, ni la suni apsisara pungsan ha, kongsu me lo cuma lo mien ni dia.
Suya bayi dengan zari ni, yudan thole muri maro. Nengai ini ada ni mu ya bu, pidu re buang pawai bu. Tamra udah sini tight donjer bihule. Agu ya bayi dengan zari sudlu, pobja lara bakne.
Jengau cecah biu dengan da kuang ye mamau ye dengan bibu cekuna singke jaya rapi parisin. Agu aro tanyan di tarik peka. Sebiji toka dari jigo dale dimja biji mare. Kecimbi ne pakan di da ganzi ya ma kulung ni de sesang jua dariku. Nia yin bian kai na jang yan ne chi de yua da li ha po bi lo long jong mu shi de pha kan si go piang shwe kho long ni jang ma le ma cha kin ga di de ta go twa yauk khe de 88 myo se nyin chan yin ne pwin lin lu phwe si ga khong saung de u ga ro sit chaung yua da li go lut lut lat lat twa pho khwin pyu tin ne jang pyo so ba le tadin phi song go ro voe myanmar ban ye tadin taw ko mo so ga tin pya tha ba le shin
hoke january la 14 yin ni ga pyan le sa tin ge de phakan data twin ga tai pwe re chaung aung ba li ywa ne ani na ga ywa da 2000 law ga asu a sit de a che sai ya kan si ywa go pyaung shwe kho lo ni ja da phit par de di ye pai nwe twin ma ro phakan data ma tai pwe re nyin tet khe de naw asu a sit de ga tin shaung ywa da re go di la 10 yin ni ma naw song tha bi aung ba li ywa go pyan bo a mein pe ge chaung sit shaung ywa da re go ku nyi pe ni de kachin ni chin khrayan a phwe chou kbc ga a thwe thwe twin yin mu dr clark samson ga pyo ba de
kan si ma ni de lu di go aung ba li go pyaung khain la a la ho ai tat ka pyo de 10 yin ni net pyan naw song mu pyo de
aung ba li ywa ha january la tai pwe ma phit mi ga kachin lut lat ye tat phwe kia thin chou de data ma shi bi a khu a kha a ri data ha a che mi ywe tai pwe pyan phit nai na chaung data kan ywa da re ha ni ya pyan bo thait lat ni ba de Yane Chide Sishang Juala Riha, Nia Yingu Mapiame, Techa Pumu Lujung Niago, Pyong Shui Kulu Nijare Lu, Ombali Yuagan de Uga Biobade.
Ombali Yuagu Kienba Lupiole, Dame, Ombali Yuamaku Kienbu Sula, Yama Shabu Sada Rizule, and Ye Chide, Dido, Lujumu Sibu Sena, Edo, Kalini.
အဲ့တော့ဒီရအူအဖိုးကိုပေါ့ရှိတဲ့ပိသားစုအားလုံးကဒီကိစ္စကိုကိုမိကိုခံနေထွက်လာတာဖာကန်မျိုးကကယ်ဆယ်ရေးစခန်းကိုရောက်လာသူတွေထဲမှာအောင်ပါလေးရွာကသာမကကန်စီနဲ့အခြားရွာကလူတွေပါပါဝင်ပြီးသူတို့ကိုဘာသာရေးလူမှုရေးနဲ့နိုင်ငံရေးအသင်းဖွဲ့တွေကကူညီထောက်ပံ့ပေးထားပါတယ်လောလောဆယ်မှာကန်စီရွာမှာခိုးလုံးနေတဲ့အောင်ပါလေးရွာကအနည်းဆုံး300လောက်ကျန်ရှိနေတယ်လို့လဲ KBC ကထွေထွေတွင်းမှုဒေါက်တာကလတ်ဆမ်ဆုံကပြောပါတယ်အခု300ကျော်ရှိနေတယ်အတချို့ကတော့ဒေါ်လန်ကနေဟိုမြို့ကိုရောက်နေပြီးသူ့ဖာကန်ပြောက်သွားတယ်လို့ရှိတယ်ဖာကန်တို့လုံးခင်းလို့ပဲသွားကြတယ်
ဒီရပိုင်းတွေအတွင်ဖာကန်ဒေတာဘက်ကစစ်ချောင်းဒုက္ခတွေကိုစမ်းသပ်ရိတ်ခါအကူအညီတွေသွားပေးခဲ့တဲ့ရှစ်ဆက်ရှစ်မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကဦးမြအေးကတော့သူတို့တွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်ကန်စီမှာစကမ်နေခေးခုရှိရလားလေးခုမှပွင့်ချောင်းမှာ400ဆိုအောင်ရှိတယ်အဲ့400ဆိုတော့ကျွန်တော်မရောက်ခင်မှာပဲဒီကားနဲ့နှစ်စီးနဲ့ပြင်ပြီးတော့ တော့400တော့ပဲကျတော့လေစံကာကိကပိတ်တာတော့အမှန်တကယ်လုံးပြင်းပြသွားလို့တော့မရအောင်ဖာကန်လို့ပေါ့လေချက်ချက်ရထောက်ဆန်စားမှာပါပဲနဲ့အဲ့တော့ရောရွာသားတယ်ကိုနီးကွန်းနဲ့ပဲဒီတော်လန်ကနေဖြတ်ဖြတ်ပြီးတော့ပေါ့ဗျာအဲ့ဒီအန်ဒီရဲ့ကြားရံဖြတ်ဆန်းပြီးတော့မှသူတို့နေချက်နေစီမျိုးသားချင်းအိမ်လေးတချို့တနိုင်မဲ့ရောက်သွားတယ်ဆိုတော့
ဥမြအေးကကန်စီနဲ့ဖာကန်အကြားကစံကာဂိတ်ကိုဖွင့်ပေးပြီးစစ်ဆောင်ရွာသားတွေကိုလွတ်လွတ်လပ်လပ်တွာလာခွင့်ပေးတင်တယ်လို့သုံးသက်ပြောဆိုပါတယ
်။သူအောင်မလေးဆိုတော့လောကရှင်နဲ့ဆင်းမဲ့လေးဖြစ်သွားကြ။ကျွန်တော်အမြင်ကတော့ဗျာဒီစစ်ပွဲကြားမှာဒီလူထုအသားတော်မဖြစ်စီခြင်းဘူးကြီး။နော်ဒီလူထုတည့်ပြီးတိုက်တဲ့စစ်ပုံစံမျိုးလည်းကျွန်တော်မဖြစ်စီခြင်းဘူးလေ။အဲ့တော့ကျွန်တော်ပြင်နာတော့ဒီလူထုကိုလုံးဆုံးဘေးကင်းတဲ့နေရာကိုကယ်ပေးမယ်။လူမှုရေးအသင်းအဖွဲ့တွေဒီပါလာရေးအသင်းအဖွဲ့တွေအနိုင်ရှိတာပဲဗုဒ္ဓဘာသာနဲ့ချစ်ချစ်ချစ်ချစ်ချစ်ချစ် ချင်းတာပဲဗျာအဲ့လူတွေလုံးလက်သွားလူတွေဆွဲထုတ်ပြီးတော့မှသူ့လုံးဆုံးနေအောင်ပို့ပို့ပြီးညာပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒီလ9ရက်နေ့ကတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ကတိုက်ပွဲတွေကြားမှာရောက်ရှိနေတဲ့ဆစ်ဆောင်ဒုက္ခသည်တွေကိုပို့ပြီးလုံခြုံစိတ်ချတဲ့နေရာတွေကိုပြောင်းရွှေ့ခွင့်ပေးဖို့အပြင်ဒီလိုလုံခြုံတဲ့နေရာတွေရောက်ရှိသွားရင်လေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့တိုက်ပွဲနဲ့တက်ဆိုင်တဲ့အဖွဲ့အားလုံးကိုပန်ကြားထားပါတယ်။ဒီနှစ်စံပိုင်းမှာဖြစ်ပေါ်တဲ့ကချင်ပြည်နယ်ဖားကန်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ဒေသအတွင်းကတိုက်ပွဲတွေကြောင့်ဒုက္ခသည်4000နီးပါးလောက်ထပ်မံတိုးမြင့်လာပါတယ်။သုံးနှစ်ကျော်ကြာမြင့်ခဲ့တဲ့ကချင်ပြည်နယ်ကစစ်ပွဲကြောင့်ဒုက္ခသည်300,000+လောက်ဟာနေရာစွန့်ခွာထွက်ပြေးနေရပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ဖို့နှစ်ဖက်ညှိနှိုင်းရမှာမူလကပြည်ထောင်စုနေမှာလက်မှတ်ရေးထိုးဖို့ရည်ရွယ်ခဲ့ပေမဲ့အခုချိန်ထိတော့နှစ်ဖက်တိကျတဲ့သဘောတူညီချက်မရသေးပါဘူး
။ဒါကတော့ရန်ကုန်အခြေစိုက် VOA သတင်းထောက်ကိုမိုးစောစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသဘက်ကမူရစေဝါဖန်စီရရှိမှုတစ်ခုအကြောင်းကိုလည်းပြောပြပေးခြင်းပါတယ်။ကာလာပေါစီချက်တန်းပေါင်း4000နီးပါးရှိတဲ့စိတ်ကြွစီပြားတွေကိုရှမ်းပြည်နယ်တောင်ပိုင်းလွန်လေမြို့နယ်မှာဒီအပိုင်းအတွင်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီဖမ်းဆီးမှုက2014ခုနှစ်အတွင်းစိတ်ကြွစီဖမ်းဆီးရမိမှုတွေနဲ့နှိုင်းယှဉ်ရင်အများဆုံးဖြစ်တယ်လို့ဒီအမှုကိုတာဝန်ယူစစ်ဆေးနေတဲ့လွန်လေမြို့နယ်မူရစေဝါတိုက်ဖြက်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းလွန်လင်မြို့နယ်မှာ WY စာရန်ထိုစိတ်ကြွဆေးပြ73သိန်းကျော်တည်ဆောင်လာတဲ့ဟလက်ကားတစ်စီးကိုလိုင်လင်မှုရဲ့တပ်ဖွဲ့စုကဒီလ8ရက်နေ့မနက်6နာရီခန့်လောက်မှာရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။လိုင်လင်မှုရဲ့တပ်ဖွဲ့ကကြိုတင်ရရှိလာတဲ့သတင်းတွေအရမန်ရှူမြို့နယ်ကနေလိုင်လင်ဘက်ကိုမောင်းနှင်လာတဲ့အဲ့ဒီဟလက်ကားကိုစစ်ဆေးရှာဖွေရမှာတော့ကာသမားထိုင်ကုန်နဲ့ကားပေါ်ရီဘေးနှစ်ဖက်မှာအန်ဝက်လုတ်ကယူဆောင်လာတဲ့စိတ်ကြွဆေးပြတွေကိုဖမ်းဆီးရရှိခဲ့မိတာဖြစ်ပါတယ်။ဖန်စီရရှိမိတဲ့စိတ်ကြဆေးကာလတံပိုးကတော့မြန်မာငွေကျပ်တန်း4000နီးပါးရှိတယ်လို့လွိုင်လင်မှုရဲ့တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။
ကျွန်တော်တို့ကဒီအကုန်လုံးကိုပေါ့နော်စစ်ဆေးကြောတွေယူပြီးစစ်ဆေးကျက်တွေယူပြီးပေါ့နော်ကျွန်တော်တို့ကအဖွဲ့လိုက်တွေနဲ့ဆောင်ရွက်နေပါခင်ဗျာ။ဟုတ်ပါဒီနှစ်2014ခုနှစ်တည်းဆိုင်တော့ကုဖန်စီရမှုကတော့အများဆုံးပါပဲလေ
။ရှမ်းပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်ကလေးကစိတ်ကြဆေးတွေဘိန်းပြူဘိန်းစိမ့်နဲ့မူရစေဝါနဲ့ပတ်သက်တဲ့ဆက်ဆက်ပစ္စည်းတွေကိုမူရစေဝါတက်ဖြက်ရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့တွေကအရှိန်မြင့်ဖမ်းဆီးမှုတွေလှုပ်ဆောင်နေတာပါ။ဒီဖမ်းဆီးမှုမှာတိုက်ဆောင်သူကနေတဆင့်ဆက်ဆက်ဖမ်းဆီးနိုင်မှုလဲလှုပ်ဆောင်နေတယ်လို့လွိုင်လင်မူရတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။လွိုင်လင်မူရအဖွဲ့ကဖမ်းဆီးရရှိမှုစင်းတွေအရဆိုရင်2014မတ်လကနေဒီဇင်ဘာလအထိအမှုပေါင်း84မှုရှိခဲ့တာဖြစ်ပြီးတော့အဲ့ဒီကာလအတွင်းမှာစိတ်ကြွဆေးပြား3000ကျော်ဘိန်းပြူ 3.3 ကီလိုဘိန်းစိမ့် 53.361 ကီလိုဘိန်းစီကဲ 3.564 ကီလိုဖမ်းဆီးရမိခဲ့ပါတယ်။တရားခံပေါင်း89ဦးကိုလက်ရဖမ်းဆီးနိုင်ခဲ့တယ်လို့လွိုင်လင်မူရတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။2013နိုဝင်ဘာလအတွင်းကလည်းဒီမြန်မာနိုင်ငံမူရစေဘွားတားဆီးနှစ်နေရက်တပ်ဖွဲ့မူဆယ်ခြေဆိုင်မူရတပ်ဖွဲ့နဲ့ဒီတရုတ်နိုင်ငံရွှေလီမူရတပ်ဖွဲ့တို့ပူးပေါင်းပြီးရှမ်းပြည်နယ်မူဆယ်မှာကျပ်သိမ်းပေါင်း3000ခန့်တံပိုးရှိတဲ့စိတ်ကြဆွေးပြားများအများဆုံးဖမ်းဆီးရရှိမိအပြီးဒီတစ်ချိန်မှာထပ်ပြီးဖမ်းဆီးနိုင်ခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံဟာစိတ်ကြဆေးပြားများဖမ်းဆီးရရှိမှုနိုင်ငံတွေထဲမှာတော့တရုတ်နဲ့ထိုင်းပြည်ရင်တတိယအများဆုံးဖမ်းဆီးရရှိမိခဲ့တဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရည်နဲ့ရာဇဝတ်မှုရုံးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်တော့ဒုတိယအကြီးဆုံးဘိန်းစိုက်ပျိုးထုတ်လုပ်တဲ့နိုင်ငံအဖြစ်ပြောဆိုထားပြီးဘိန်းစိုက်ခင်းတွေနဲ့စိုက်ပျိုးကိုအလားအလာရှိတဲ့ဧရိယာကလည်းပြီးခဲ့တဲ့နှစ်ထဲမှာ18ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့ UNODC ကပြောဆိုထားပါတယ်ခင်ဗျာ။
သားတော်ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုထက်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းတူမီတာ25 30နဲ့58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတည်တည်ချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာစီစဉ်မှာတော့
မင်္ဂလာပါကျမယုံကြည်တာကတော့ဟိုចောင်းသူចောင်းသားများအားလုံးဟာကိုစိတ်ဝင်စားကိုဝါဒနာ
ဒါကတော့မတ်လွင်ရမုံခံရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်နောက်ပိုင်းမှာနားဆင်ချင်ရအောင်ပါအခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့ကြတဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်စစ်အစိုးရခေတ်ဒီအတွင်းအစိုးရပိုင်းလုပ်ငန်းအများစုဟာအကြီးအကျယ်ရှုံးပေါ်ခဲ့တာပါအရင်အနှီးကြီးကြီးမားမားနဲ့မတည်ထားတဲ့နိုင်ငံပိုင်းလုပ်ငန်းတွေဘာကြောင့်အရှုံးပေါ်ရတာပါလဲဆိုတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောခဗေဒရဲ့သဘောထားအမြင်တွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအစိုးရပိုင်စီးပွားရေးလုပ်ငန်းတွေအရှုံးပေါ်နေရတဲ့အဓိကအကြောင်းရင်းကဘာလဲဆရာ
။ငါအစိုးရပိုင်လုပ်ငန်းတွေဘာလို့ရှုံးပေါ်လဲဆိုတာစရဲကွာအများကြီးဘုံရည်ရွယ်ပြီးတော့တည်ထောင်ထားတဲ့လုပ်ငန်းတွေမဟုတ်ဘူး။ဒါဆိုရှယ်လစ်ခေတ်မှာဆိုရင်တခြားရည်ရွယ်ချက်တွေနိုင်ငံရေးရည်ရွယ်ချက်တွေနဲ့ထောင်ထားတာတွေဖြစ်တယ်။ဥပမာအလုပ်ကံရရှိစေဖို့ဆိုပြီးတော့အစိုးရတလို့လုပ်ငန်းမျိုးကိုလုပ်ကိုလုပ်ရမယ်လို့ရည်ရွယ်လို့အတကွာတော့ပုဂ္ဂလိကလုပ်ငန်းတွေကြီးထွားတိုးတက်လာခြင်းမရှိဘဲနဲ့ပုဂ္ဂလိကလုပ်ငန်းကိုအားကိုးလို့မရဘူး။စားရည်ရွေးချက်တွေနဲ့နောက်ထောင်ထားတာတွေဖြစ်တယ်ဆိုတော့အစကလေးကအများရဖို့ဆိုတဲ့ရွေးချက်နဲ့ထောင်ထားတာမဟုတ်ခုကြမှသာအများမရတာကိုပြောလာကြတာပါ
သမနာဦးသိန်းစင်ဆိုတာတက်လာပြီးတဲ့နောက်ပိုင်းမှာဒီဟိုပါပေါ့အရှုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုပုဂ္ဂလိကကိုသူတို့လွှဲပေးတယ်ရောင်းတာတို့ငှားတာတို့ဟိုပါပေါ့အမျိုးမျိုးလုပ်တယ်ပေါ့နော်ဆိုတော့ဥပိုင်လီမိတက်ကတဆင်ပဲဖြစ်ဖြစ်ပေါ့ဆိုတော့ဒီအခုလိုမျိုးလှုပ်လာတာတွေလှုပ်တဲ့အတွက်ကောဆရာဟိုပို့ပြီးတော့ထူးခြားမှုရှိလာသလားတချို့ကဟိုစိတ်ယုံနေရောင်းနေဆိုရင်လေသူကစိတ်ယုံဝယ်ပြီးတော့တခြားလုပ်ငန်းတစ်ခုလုံးဝပြောင်းပလိုက်တာမျိုးဟိုဘောဟိုတယ်ဖြစ်ဖြစ်ဆောက်ပလိုက်တာမျိုးတွေလုပ်ကြတယ်ဆိုတော့ဟိုစားသုံးသူတွေဘက်ကကြည့်ရင်ရောဆရာစားသုံးသူတွေအတွက်အကျိုးရှိနိုင်သလားနိုင်ငံတော်အတွက်ကဘယ်လောက်ထိအကျိုးရှိသလဲဒီလိုမျိုးဟိုဘောဘောအစိုးရပိုင်းလုပ်ငန်းတွေကိုရောင်းချတာငှားရမ်းတာတွေဟာ
ဘယ်လောက်တိုင်းဒါဒီအကျိုးရှိလဲဆိုတော့နော်ဒီပထမဆုံးကတော့ဟိုအရှုံးပြနယ်ဟာဒီတိုင်းဒါတစ်ခုဒီဆိုရော့သွားမယ်နော်အဲ့တော့တချို့လုပ်ငန်းများမှာတော့သဘောတူညီချက်ရှိရဲ့အစအရေကလုပ်နေတဲ့လုပ်ငန်းမျိုးဆက်လုပ်ရမယ်ဆိုတော့သဘောတူညီချက်တွေရှိတယ်။ဒါပေမဲ့တကယ်တကယ်လက်တွေ့မှာမဖြစ်နိုင်ဘူး။ဥပမာရုပ်ရှင်ဝင်လုပ်ငန်းမျိုးကိုလွှဲပြောင်းရောင်းချတဲ့အခါမှာရုပ်ရှင်ဝင်နဲ့ဆက်နွယ်တဲ့လုပ်ငန်းမျိုးကိုလုပ်ရမယ်ဆိုတဲ့အခါမျိုးတွေရှိတယ်။တကယ်တကယ်ကျတော့တော့အဲ့ဒီဟာတွေကဖြစ်မလာဘူး။အဲ့တော့စားသုံးသူအနေနဲ့ကတော့ဟိုအခုခေတ်မှာတော့အစိုးရစိတ်ယုံနေတော့အစိုးရလုပ်ငန်းတွေကထုတ်တဲ့အဲထုတ်ကုန်တွေကိုအားကိုးပြီးတော့စားသုံးတယ်ဆိုတဲ့အခါမျိုးကအတော်ရှားပါတယ်နော်။အဲနောက်တစ်ခုကတော့ပုဂ္ဂလိကလုပ်ငန်းကလည်းထုတ်နာရရှိရဲ့တစ်ဖက်မှာလည်းအစိုးရကပုဂ္ဂလိကကိုလွှဲပြောင်းရောင်းချခြင်းမိမယ်ပုဂ္ဂလိကကသူစိတ်မဝင်စားတဲ့ကိစ္စတွေရှိတယ်ဥပမာတော့ထင်ရှားတဲ့ဗတ်စကားတစ်ခုပြောရင်တော့ဒါရှိရှိရန်ကုန်မြို့ပေါ်ကျထားပေါ့နော်အဲ့တော့သူတို့အနေနဲ့အကျိုးမြတ်သိကြီးကြီးမမမရနိုင်ဘူးသူတို့စိတ်ဝင်စားတဲ့ခါကလည်းမြို့ပေါ်ရထားလုပ်ဖို့တဲ့ဘူတာမြေနေရာဘူတာနာတဝိုက်မှာရှိတဲ့မြေနေရာကိုစိတ်ဝင်စားတာပေါ့အဲ့တော့ပုဂ္ဂလိကဆိုတာကတော့သူကအမြတ်နဲ့ကိုအဓိကထားပြီးတော့စဉ်းစားတယ်အမြတ်မရဘူးဆိုရင်အဲ့ဒီလုပ်ငန်းမျိုးတွေတော့တော်တော်ရလုံးမမဟုတ်ဘူးအဲ့တော့စားသုံးသူကတော့ဈေးကွက်စီးပွားရေးစသည်ဖြစ်တဲ့အတွက်ကပြည်တွင်းကစားသုံးပစ္စည်းတွေစားရင်စားအာမမလို့ရှိရင်တွင်းငွေပစ္စည်းတွေစားရင်စားနောက်ဒါအားလုံးရွေးချယ်ကြရတော့အများကြီးဖြစ်သွားပြီပေါ့
ဆိုရစီမံကိန်းတွေကိုပုဂ္ဂလိကလက်ထဲကိုလွှဲတဲ့နေရာမှာလဲဒီပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေဟိုပြောကြတာတွေရှိတယ်ပေါ့နော်ဆိုရပုဂ္ဂလိကလက်ထဲကိုလွှဲတယ်ဆိုပေမဲ့ထူးခြားမှုရှိပါမလားအဲ့လိုမျိုးကိုယ့်လူချင်းချင်းလွှဲပေးတယ်ဆိုတဲ့ပုံစံမျိုးသဘောတည်းရောက်နေတော့
အချင်းကလာရပြောလို့ရှင်ကတော့အခုကတော့နော်ဟိုအဲ့လိုမျိုးလွှဲပေးတဲ့ဟာမျိုးကတော့တော်တော်လေးနည်းပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အကုန်လုံးကဒုသပြင်းဒီစာနဲ့သိနေပါရလားအာယုံစိုက်နေကြတာဆိုတော့နော်ဟိုဖြစ်ခဲ့ရင်တောင်မှအဲ့လိုဖြစ်ခဲ့ပဲဖြစ်တဲ့တာတကတော်တော်လေးနည်းသွားနိုင်ပါတယ်။အဲတစ်ဖက်ကကြားတဲ့ခါကျတော့လေနော်မြန်မာနိုင်ငံမှာလူလက်တန်းသားတို့နော်ဒီထက်တန်းတော်တို့တက်တန်းလားဆိုတော့ အရင်နေ့ရှိတဲ့သူပေါ့လေအရင်နေ့ရှိတဲ့သူဆိုတာသိပြီးရှိရမှာမဟုတ်တာရှိရမဟုတ်တဲ့ခါကျတော့လည်းဘာလို့လို့ဒီလူပဲပြန်ဖြစ်သွားတဲ့သဘောတော့ရှိတယ်ဒီသဘောကြီးကတော့သိပြီးလို့ဆိုတယ်မှာတော့ရှောင်လို့မရအောင်အဲ့တော့သူကပါဆိုရင်အဲ့လိုမှကိုတို့ကအဲ့ဒီလုပ်ငန်းတွေဝယ်မလားဒါမှမဟုတ်အများပြည်သူကဝယ်မလားလို့တော့ဟိုထုတ်ပြန်ကြေညာလဲနောက်ဆုံးကျအများပြည်သူကဝယ်နိုင်တဲ့ကိစ္စမျိုးတွေမဟုတ်ပါဘူးဒီလုပ်ငန်းတွေတော့များနောက်ဆုံးတော့ဘယ်နည်းနဲ့ပဲလုပ်လို့ဒီလူတွေလက်ထဲပဲရောက်တာပဲဒါတော့ဒီလူဆိုတာလည်းတစ်ခါတလေကျတော့နာမည်တစ်ခုဖြစ်မယ်နောက်တစ်ခါကျတော့နာမည်တစ်မျိုးလည်းဖြစ်ခြင်းဖြစ်မယ်နာမည်တကယ်ကျတော့မြန်မာနိုင်ငံမှာကြီးစီးပွားရေးလုပ်ငန်းကြီးကြီးမားမားလုပ်နေတဲ့လူဆိုတာစက္ကန့်လောက်ပဲရှိတာအဲတော့ဒီလူတွေလက်ထဲဒီလူတွေနဲ့ပဲလို့မှမကင်းနိုင်ဘူ
းစီးပွားရေးပညာရှင်တယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရောဆရာအခုသမ္မတဦးသိန်းစင်အစိုးရဦးဆောင်ပြီးလုပ်နေတဲ့စီးပွားရေးအရာပြင်ပြောင်းလဲမှုတွေဟာဟိုအားနေချက်အားသာချက်ဘာတွေများတွေ့မိသလဲဆရာဟိုအရေးပေါ်အဖြစ်ကြည့်မယ်ဆိုရင်တော့အရင်စစ်အစအလက်ထက်မဆလာလက်ထက်တဲ့ဆိုင်တော့အများကြီးကောင်းလာတာတော့မှန်တာပေါ့ဒါပေမဲ့ကောင်းလာတယ်ဆိုပေမဲ့လည်းအဲ့ဒါမကောင်းတဲ့ဟိုကောင်းတဲ့ထက်ကလည်းဟိုပေါ့အားနေချက်တွေရှိနေသေးတယ်ဆိုတာလည်းဟိုအများအသိပဲဆိုတော့ဆရာစီးပွားရေးပညာရှင်တယောက်အနေနဲ့မြင်မိတာရောဘာတွေများမြင်မိလဲဆရာ
အဲ့တော့ခင်ဗျားမိကုန်းနဲ့မှလည်းပါပြီးသားပေါ့နော်ပါပြီးသားဆိုတာကတော့အဲ့တော့ကိုတို့ကမလုတ်ခဲ့တဲ့ကိစ္စတွေကိုကိုကမလုတ်ခဲ့တဲ့ကိစ္စတွေကိုလုတ်တယ်ပြုပြင်ပြောင်းလဲနိုင်တဲ့ကိစ္စတွေလည်းဒါအများကြီးရှိတယ်ဒါလည်းမှန်တယ်အဲကိုတို့ကရှိခဲ့တဲ့ဇလန်းတွေရဲ့အမွေခံတွေအမွေတွေကိုဆက်ပြောခံယူပြီးတော့အဲ့ဒီဇလန်းတွေကိုမြေယာကိစ္စမျိုးဆိုတော့မပြီးနိုင်ဘူးအဲ့တော့ဒါမြေယာအများနဲ့ဆိုင်တယ်အများဦးလည်းထိခိုက်တဲ့ကိစ္စဆိုတော့ဒီဟာကြီးကတော့တော့အထင်ရှားဆုံးပါကစားပဲအဲ့တော့ကိုအနေနဲ့ပြောလို့ရှိရင်တော့ဒါကနော်ညွန်မှန်းကျဲအပေါ်မှာမူတည်တယ်ညွန်မှန်းကျဲအပေါ်မှာလည်းမူတည်တယ်အရန်ကြီးမျော်လင့်ဟိုဘောအတိုင်းတာတစ်ခုဒီမျော်လင့်ထားတယ်မျော်လင့်တယ်လို့ဖြစ်မလာဘူးဆိုရင်တော့လူတိုင်းကအားမရတာနော်သဘောတဘာဒီသဘာဝပဲနောက်တစ်ခုကတော့ကိုကဘာကိုစဉ်းစားလဲဆိုတော့ဒီအစိုးရကိုပဲပြောတခြားဖွဲ့စီတီကိုပဲပြောတဲ့ခါကျရင်နောက်တစ်ဖက်မှာကလုံဆရာတွေကများပြောတစ်ဖက်ကစွမ်းရည်မရှိဘူးနော် function တွေများတယ် capacity မရှိဘူးအဲ့တော့အစိုးရမှာအထူးသဖြင့်ခုအချိန်မှာ PR ရရန်များတယ်နော်စိတ်ခုံးကြီးရရန်များတယ်တစ်ဖက်ကကြတော့အစိုးရရန်နေတာသိပြော PR တွေကြားထဲမှာသိပြောဟိုမနေကိုအားနေတယ်ပေါ့နော်ခိုင်မာတဲ့တောင်တင်းနဲ့အားကောင်းတဲ့အနေထားမျိုးသိပြောမရှိဘူးနော်အဲ့တော့တစ်ဖက်ကကြတော့လည်းအဲ့ဒါဆိုရင်အကြာကြီးစောင့်ကြမှာဘယ်သူမှမစောင့်ဘူးအဲ့တော့စောင့်ရတာကြာပြီးလွတ်လာရတာဘယ်လောက်ကြာပြီးနော်အဲ့ဒါဘယ်နှစ်နှစ်ကအနေပေါင်းများစွာအောင်ဆိုင်နေရတဲ့သူတွေကဘယ်သူမှစိတ်မရှိကြဘူးနောက်တစ်ခုကတော့တာမန်ပြည်သူပြည်သားတွေအပေါ်မှာဘလောက်ကြိုးပမ်းမှုရှိတယ်လဲဆိုတော့အဲ့ဒါဆိုရင်လည်းဒါလူတွေကအမျိုးမျိုးဖြေမယ်တချို့ကပူဆိုးလာတယ်လို့ပြောမယ်ဥပမာလမ်းတွေကွာတာကားပြက်ကားပူပြက်လာတယ်လို့ဖြေမယ်ဒါပေမဲ့ငွေလုံးကကားမရှိတဲ့သူတွေကားပိုင်လာတဲ့ဟာဘယ်မျိုးတွေရှိလဲအဲ့တော့ငွေလုံးကကားမရှိတဲ့သူတွေကားပိုင်လာတဲ့ခါကျတော့လမ်းတွေကတက်တော့တာပေါ့နော်ဒီဘယ်မျိုးလေးတွေတော့ရှိပါလား
ကိုယ်စုံဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပြနေပါတယ်အခုကတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါတယ
်သောရရှင်များရှင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကအကျဆုံးဖြစ်တဲ့ပညာရေးစနစ်နိုင်ငံတကာအဆင့်မီအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲပညာရှင်တွေနဲ့အကျောင်းသားတွေကချိုးယွင်းချက်တွေရှိနေတယ်လို့ထောက်ပြနေတဲ့လက်ရှိပညာရေးဥပဒေကိုခြေတက်ဆန္ဒပြနေကြတဲ့အကျောင်းသားတွေဟာဒီကိစ္စကိုအကြောင်းပြပြီးစူပမှုတွေဖြစ်အောင်လှုပ်ဆောင်နေတယ်နောက်ွယ်ကကြိုးကင်သူတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ပြောဆိုမှုတွေပေါ်သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီး First နံပါတ်ကတော့1-239-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနေ့ကအင်္ဂါနေ့ည9:00ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့သတင်းဖတ်ဆင်ခန္ဓာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမယ်ထဲအခုကတော့မတ်ဆုမြတ်မော်စီစဉ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှကိုနားထောင်ကြရအောင်ပါရှင်။
ကိုသားညို့ပစ္စည်းတခုခုဝယ်ရမယ်ဆိုရင်လေ online မှာအရင်ကြိုကြည့်လာရှင်
ကြည့်တော့ဗျအဲ့ဒီပစ္စည်းရဲ့ရွယ်စားကဘယ်လိုလဲဈေးဘယ်လောက်ရှိလဲဘယ်ဆိုင်ဒီမှာရတယ်လဲဆိုတာမျိုးကိုအရင်ကြိုပြီးတော့လေ့လာရတာဗောမဆုမြတ်မောအထူးသဖြင့်ဆိုင်ထဲရောက်နေတဲ့ချိန်မှာအဲ့ဒီပစ္စည်းအကြောင်းအသေးစိတ်ပိုသိကျင်နေဆိုရင်ကျွန်တော် mobile phone နဲ့ internet မှာရှာကြည့်လိုက်တာပဲ
အဲ့ဒါကြောင့်လူတွေဈေးဝယ်တဲ့နေရာမှာ internet online ကိုပို့ပို့ပြီးတော့အားကိုးလာကြပြီလို့ Google ရဲ့နောက်ဆုံးစစ်တမ်းတစ်ခုကပြောတာဗောလက်ကင် smartphone တွေကလူတွေရဲ့နေ့စဉ်သုံးမရှိမဖြစ်ပစ္စည်းတစ်ခုဖြစ်နေပြီဆိုတာကိုလည်းအဲ့ဒီစစ်တမ်းကထပ်ပြလိုက်တာပဲရှင
်အခုအမေရိကန်မှာ online shopping ကိုလည်းတွင်းချင်းချင်းလုပ်နေကြတော့ smartphone တွေရဲ့အခန်းကလည်းရေးပါလာတယ်နောက်လွယ်လွယ် online ပေါ်ကိုတက်ဝယ်လို့လည်းရနေတာမဟုတ်လားဗျဘယ်ချိန်မှမဆိုလူတွေဈေးဝယ်နိုင်အောင်လို့လက်ကင် phone တွေကလုပ်ပေးနေတာလို့ blog တစ်ခုမှရေးပါတယ
်အဓိကတော့အဆင်ပြေတာကိုကျွန်တော်ဆိုဟင်းချက်တဲ့ပစ္စည်းအစားလိုသမျှတော်တော်များများ online ပေါ်မှာပဲဝယ်လိုက်တာပဲရှင်Google ရဲ့စစ်တမ်းထဲမှာလည်းအဲ့ဒါကိုပဲပြောထားတယ်လေဈေးဆိုင်ကြီးတွေကဖွင့်နဲ့ပိတ်တဲ့အချိန်ရှိပေမဲ့ online ပေါ်ကဆိုင်တွေကတော့24နာရီလုံးတရက်မှမပိတ်တော့ဈေးဝယ်တဲ့သူတွေကအဲ့ဒါကိုအကျိုးရှိရှိအသုံးချတာပဲတဲ့သူစစ်တမ်းအရဆိုရင် online shopping လုပ်တဲ့ American 3ပုံတစ်ပုံကည10နာရီကနေမနေ့4နာရီကြာ Google မှာဝယ်ခြင်းတဲ့ပစ္စည်းကိုရှာကြပစ္စည်းအကြောင်းလေ့လာကြတယ်တဲ့
အမေရိကန်မှာတယောက်နဲ့တယောက်လက်ဆောင်ပြီးတဲ့ကြတဲ့ကာလဒီမှာပြောကြသလိုဆိုရှင်ဒီ holiday season ကာလအတွက်ဈေးဝယ်သူတွေရဲ့အပြုအမူကို Google ကလေ့လာခဲ့တာမဟုတ်လားဗျအဲ့ဒီစစ်တမ်းကိုအခြေခံပြီးတော့လက်ကင် smartphone တွေ internet တွေကဈေးဝယ်သူတွေရဲ့ဈေးဝယ်ပုံဝင်နည်းကိုပြောင်းလဲသွားစေတယ်လို့ blog တွေ online ဆောင်မတွေကရေးနေကြတယ်လေ
သိသိကြတာပေါ့ October လကုန်လောက်ကနေပြီးတော့၈နှစ်ဆန်းလောက်ထိဒီ holiday season ကာလ Google ရဲ့ holiday shopper intentions စစ်တမ်းမှာပစ္စည်းတစ်ခုခုဝယ်ရမယ်ဆိုရင်ဝယ်မဲ့သူတွေကအဲ့ဒီပစ္စည်းအကြောင်းကို online website အနည်းဆုံး10ခုကျော်မှလေ့လာဖတ်ပြီးတော့မှဝယ်မဝယ်ဆိုတာကိုဆုံးဖြတ်တာတဲ့2010ခုနှစ်တုန်းကဈေးဝယ်သူတွေကဝယ်ခြင်းနဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့ online ပေါ်မှာရေးထားတဲ့အကြောင်း5မျိုးလောက်ကိုပဲအရင်ကြိုပြီးတော့ဖတ်ကြည့်ကြတယ်2013ခုနှစ်ရောက်လာတော့ online post အနည်းဆုံး12ခုလောက်ကိုနှိုင်းယှဉ်ပြီးတော့ကြည့်ကြတယ်တဲ့
အိမ်လုံးဗီဒီယိုတွေကြည့်နိုင်တဲ့ YouTube website တို့နောက်သူများတွေတင်ထားတဲ့ဓာတ်ပုံတွေကိုကြည့်လို့ရတဲ့ Pinterest website တို့ကလည်းဈေးဝယ်သူတွေအတွက်တော့ကိုအထောက်အကူဖြစ်တယ်ဆိုပဲဗျGoogle စတန်ရဈေးဝယ်သူ၄ပုံတပုံက YouTube ဗီဒီယိုတွေကိုလေ့လာကြရတဲ့
YouTube ပေါ်မှာ haul ဗီဒီယိုတွေကိုကြည့်ကြတာပါ haul ဗီဒီယိုဆိုတာဒီဝယ်လာတဲ့ပစ္စည်းကိုဘူးတွေဘုံတွေအထုပ်တွေတွေရနေပြီးတော့မကွဲမချမပြက်အောင်လို့ဘလို့ထုပ်တွေရစပြီးတော့ဘယ်ပစ္စည်းရဲ့အရေးအသွေးအရွယ်စားကတော့ဖြင့်ဘလောက်ဈေးကတော့ဖြင့်ဘလောက်ဘလို့နေရာတွေမှာတုံးရတာအဆင်အပြေဆုံးအဲ့ဒါတွေကိုရိုက်ပြထားတဲ့ဗီဒီယိုတွေပါYouTube ပေါ်ကအဲ့လို haul video တွေနောက်ဓာတ်ပုံနဲ့ရိုက်ပြထားတဲ့ Pinterest လူမှုကွန်ရက်ဆာမျက်နှာတွေက online ဈေးဝယ်သူတွေအတွက် window display တွေလို့ဖြစ်နေတယ်လို့ Google ရဲ့ blog ပေါ်မှာရေးထားတာပါ
online ပေါ်မှာဈေးဝယ်တဲ့သူမပြောနဲ့ဈေးဆိုင်တဲ့ရောက်နေကြတဲ့ဈေးဝယ်ကြတဲ့သူတွေကတော့မှအဲ့လိုမျိုး video တွေကိုကြည့်ကြတာဗျကျွန်တော်လည်းအပေါ့အမော့နောက်ဆိုင်ထဲမှာကုလိုချင်တဲ့ပစ္စည်းတစ်ခုကိုချက်ချင်းဝယ်လိုက်မဲ့စားဒီပစ္စည်းကတကယ်ပဲအလုပ်ဖြစ်ရလားတခြားသူတွေတုံးတာရောဘလို့လဲဆိုတာကို mobile phone နဲ့ online မှာကြည့်လိုက်တာပဲ
အဲ့ဒါဆိုရင်တော့ကိုသားညုံက American 85ရာခိုင်နှုန်းထဲမှာပါတာပေါ့ဘာလို့လဲဆိုတော့ဒီ Google ရဲ့စစ်တမ်းမှာဈေးဝယ်တဲ့သူ85ရာခိုင်နှုန်းကဆိုင်ထဲရောက်နေတဲ့အချိန်မှာတော့မှဝယ်ခြင်းတဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုလက်ကင်ဖုန်းသုံးပြီးတော့ online ပေါ်မှာလေ့လာကြတာတွေ့ရပါတယ်တဲ့အဲ့ဒါကြောင့် AdWorks ဆိုတဲ့ blog မှာလူတွေကလက်ကင်ဖုန်းတွေကိုကိုယ့်အတွက်ဈေးကူဝယ်ပေးသူလို့သဘောထားလာကြတယ်လို့ရေးပါတယ်။အရင်ကဆိုရင်ဈေးဆိုင်ရအယောင်းဝန်ထမ်းတွေကိုဒီကုန်ပစ္စည်းအကြောင်းကိုမေးခဲ့ကြပေမဲ့လည်းအခုတော့ဈေးဝယ်တဲ့သူတွေကအယောင်းဝန်ထမ်းတွေကိုမမေးတော့ဘဲနဲ့သူတို့ရဲ့လက်ကင်ဖုန်းတွေကိုမေးလာကြတယ်လို့ရေးပြထားတာပါ။
အဲ့လိုမျိုးဝယ်သူတွေဘက်က online ကိုအားကိုးလာကြတော့ဈေးအောင်သူတွေဘက်ကလည်းသူတို့ပစ္စည်းနဲ့ပတ်သက်ပြီးတော့ online ပေါ်မှာပဲအချက်လက်တွေပြည့်စုံအောင်တင်ပြဖို့လိုအပ်လာတယ်လို့ Business News Daily online ဆောင်းပါးကထောက်ပြပါတယ်။Google ရဲ့လက်လီအယောင်းလုပ်ငန်းဆိုင်ရာဒါရိုက်တာ Julie Kruger ကတော့ဘယ်လိုပြောလဲဆိုတော့ဝယ်သူတွေဘက်ကကုန်ပစ္စည်းနဲ့ပတ်သက်လို့အရင်ကထက်ပိုပြီးတော့သိနေကြတယ်။အယောင်းဝယ်ကဈေးဆိုင်တွေရဲ့အပြင်ဘက်မှာဖြစ်နေကြတယ်ဆိုပြီးပြောတာကိုဆောင်းပါးထဲမှာကိုးကားရေးပါတယ
်။ Google Shopping ရဲ့ဒါရိုက်တာ Finit Bush ကလည်းလက်လီအယောင်းဆိုင်တွေဘက်ကကုန်ပစ္စည်းတွေနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံတိတိကျကျအချက်အလက်တွေကိုသူတို့ရဲ့ website တွေပေါ်မှာဖော်ပြဖို့အတွက်ကအင်မတန်မှအရေးကြီးလာပြီလို့ပြောထားပါတယ်။ကိုယ့်ရဲ့ဆိုင်ကိုဝယ်သူတွေလာအောင်ဆွဲဆောင်ဖို့အရေးကြီးပေမဲ့ဈေးဝယ်သူတွေသိကျင်တဲ့အကြောင်းအရာတွေကို online ပေါ်မှာဖော်ပြပေးမထားဘူးဆိုရင်နောက်ောက်ကျသွားမှာပဲတဲ့လူတွေကအချက်အလက်ပြည့်ပြည့်စုံစုံဖော်ပြထားတဲ့ site ကနေဝယ်သွားမှာပဲလို့ပြောပါတယ
် smartphone တွေကအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေဖြစ်နေတာရောနောက်မြန်နှုန်းမြင့် wifi internet ကိုလွယ်လွယ်ချိတ်ဆက်နိုင်ကြတာကြောင့်ပါလူတွေကပစ္စည်းဝယ်ဖို့ online website တွေကိုအားထားလာကြတာဗျလက်ဖျားလေးနဲ့တစ်ချက်တွေ့လိုက်တာနဲ့ကိုယ်ဝေကျင်တဲ့ပစ္စည်းအကြောင်းဘယ်ဆိုင်မျိုးကဈေးပိုသက်သာလဲဆိုတာကိုသိနိုင်ကြတော့ရောင်းဆိုင်တွေဘက်က online ရဲ့အစွမ်းကိုလျှော့ပြီးတော့တွက်လို့မရတော့ပါဘူးလို့ Washington Post သတင်းစာကြီးရဲ့ online ဆောင်းပါးတစ်ခုမှလည်းရေးပါတယ်။သူများနဲ့မတူတဲ့ဝန်ဆောင်မှုမျိုးကိုပေးနိုင်ဖို့လိုတဲ့တစ်ချိန်တည်းမှာပဲရောင်းဆိုင်တွေစီကိုလာကြတဲ့သူတွေကိုလည်းမမေ့နိုင်တဲ့အတွေ့အကြုံမျိုးရသွားစေဖို့ဆွဲဆောင်ဖို့လိုတယ်ဆိုပြီးတော့ရေးသားထားပါတယ်
။ ဒီမှာ online ကနေဈေးဝယ်လိုက်တယ်ဆိုရင်ကိုယ်ဝယ်လိုက်တဲ့ပစ္စည်းအပေါ်စိတ်ကျေနပ်မှုဘယ်လောက်ရှိသလဲဆိုတာကိုဆိုင်တော်မြတ်မြတ်ကစစ်တမ်းကောက်ကြတာသတိထားမိတယ်ရှင်အစားတော့ကတော့ရှုပ်ရှုပ်ချက်ချက်လို့သဘောထားမိပေမဲ့လည်းနောက်ကျတော့ကိုကိုရိုင်ကလည်းပစ္စည်းဝယ်လို့ရှိရင်ဒီအရင်ဝယ်သုံးထားတဲ့သူတွေရဲ့အတွေ့အကြုံကဘယ်လိုမျိုးလဲဆိုတာကိုအဲ့ဒီ review တွေမှာသွားဖတ်ပြီးတော့ဒီလိုလောက်တာဟာတခြားသူတွေအတွက်လည်းအသုံးဝင်တာပဲလို့တွေးလာမိပါတယ်။သိချင်သမျှကိုလွယ်လွယ်ကူကူသိအောင်လုပ်ပေးနေတဲ့ digital ခေတ်ကြီးမှာဒီကိုယ့်ရဲ့ကုန်ပစ္စည်းအပေါ်ထင်မြင်ချက်တစ်ခုကို online ပေါ်မှာမျှဝေလိုက်တာကမိုင်းထောင်တောင်းချီဝေးတဲ့နေရာမှာရှိနေတဲ့သူတွေအတွက်ကအသုံးဝင်နိုင်ပါတယ်။ internet ရဲ့အစွမ်းတစ်ခုလို့ပြောရင်လည်းမှားမယ်မဖြစ်ပါဘူးရှင်။
မဆွမြတ်မော်စီစဉ်ပြီးကိုသားညွန်ဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလှည့်ပါ။မတ်ရီးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါရယ်။
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပွားပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အော်စကာတစ်ကြိုရွေးခန့်ရသူတွေစုရိုက်ကြတဲ့ဓာတ်ပုံစင်ကူမှာအကြီးအကျယ်အားပေးမှုတွေရခဲ့တဲ့ဟောင်ကောင်ကအဆိုတော်မလေးရဲ့စင်မြင့်ဖြော်ပြပွဲဒီလိုမျိုးကဘာတရွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတွေကိုကြားကြရမှာပါ Everyone can rock out like a superstar Big smile up at the red light ဟောလိဝုဒ်မှာနှစ်ဆင်ပြုလုပ်နေကြတဲ့အတိုင်းဖေဖော်ဝါရီလ2ရက်နေ့ကအော်စကာတစ်ကြိုရွေးခန့်ရသူတွေအုပ်စုဖွဲ့ပြီးတပ်ပုံရိုက်ကြတာမှာဒီနေ့အော်စကာဆုတွေစကားတင်ရွေးချယ်ခံရတဲ့မင်းသားမင်းသမီးတွေရုပ်ရှင်ထုတ်လုပ်သူတွေဒါရိုက်တာတွေနဲ့ရုပ်ရှင်အဖွဲ့သားတွေစုစုဝေးဝေးတက်ရောက်လာကြတာတွေ့ရပါတယ်။ဇက်ဆောင်ဆုရှင်ဖြစ်တဲ့စကားတင်ရွေးချယ်ခံထားရတဲ့ Michael Keaton, Patricia Arquette, Reese Witherspoon နဲ့ Julia Morrow လည်းအဲ့ဒီကိုရောက်လာကြသလိုရုပ်ရှင်ထုတ်လုပ်သူတွေဖြစ်တဲ့ Oprah Winfrey နဲ့ Clint Eastwood တို့လည်းပါကြပါတယ်။ဒီနေ့ Oscar ဆုပေးပွဲမှာအခမ်းအနားမှုလုပ်မဲ့ Neil Patrick Harris လည်းအဲ့ဒီဓာတ်ပုံရောက်ပွဲကိုရောက်လာပါတယ်။ February 22ရက်နေ့မှာ89ကြိမ်မြောက် Oscar ဆုပေးပွဲအခမ်းအနားကျင်းပမှာပါ။ဩစကာဆုတွေတစ်ကြိုရွေးခန့်ထားရသူတွေလေးလည်စာစောက်ပွဲလာရောက်တဲ့ကော်ဇော်နီခင်အခမ်းအနားကိုတော့မင်းသား Bradley Cooper, Clint Eastwood နဲ့ Oprah တို့လည်းလာပြီးတက်သွားတာတွေ့ရပါတယ်ရှင်။ British တော်ဝင်မင်းသား Harry ဟာ Nottingham မြို့မှာကျင်းပသွားတဲ့ရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားတစ်ခုကို February 3ရက်နေ့ကလာပြီးတော့တက်ရောက်သွားခဲ့ပါတယ်။ဒါမဲ့အဲ့ဒီအခမ်းအနားကကော်ဇော်နီခင်အခမ်းအနားလည်းမဟုတ်သလိုနာမည်ကျော်ရုပ်ရှင်မင်းသားမင်းသမီးတွေလည်းမတွေ့ရပါဘူး။အကျဉ်းဖက်မှုတွေရောကြစီဖို့အတွက်လူငယ်အစီအစဉ်တစ်ခုအနေနဲ့စေကျော်သက်တွေပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ Gallimot ဆိုတဲ့ရုပ်ရှင်ထူပွဲကိုတက်ရောက်ဖို့အတွက်မင်းသား Harry ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ Full Effect ဆိုတဲ့ခေါင်းစဉ်နဲ့လူငယ်အစီအစဉ်နှစ်ခုထဲမှာစေကျော်သက်လူငယ်တွေတွေမကပါဘူး Nottingham St Anne's ခရိုင်တွင်ကမူလာတဲ့အရွယ်ကလေးတွေလည်းပါဝင်ကြပါတယ်။သူတို့ဟာအုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့အနိုင်ကျင့်တဲ့အကျဉ်းဖက်မှုတွေကျူးလွန်နိုင်တဲ့အဖြစ်နိုင်ခြင်းအများဆုံးအရွယ်လေးတွေပါ။ဒီလူငယ်အစီအစဉ်နှစ်ခုလုံးကိုမင်းသား Harry တွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။မိနစ်30ရှိတဲ့အဲဒီရုပ်ရှင်ဇာတ်ကားမှာတော့ဒီအစီအစဉ်မှာပါဝင်တဲ့ဆယ်ကျော်သက်လူငယ်တွေရဲ့တကယ့်အဖြစ်အပျက်တွေကိုအခြေခံပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ရှင်။ဂီတာကိုချင်းမြတ်နိုးလာပါတယ်ဆိုတော့ထိုင်ဝမ်ကျွန်းသူကျွန်းသားတွေမတော်မဖြစ်သွားကြည့်ရမယ့်နေရာတစ်ခုတိုးလာပါပြီနော်ဒါကတော့ဗြိတိန်နိုင်ငံကသမိုင်းဝင်ဆယ်ဘီဖျားဆောင်မဲ့ဖြစ်ပါတယ်ဒီလိုပြောရတာကလည်းဒီနေရာမှာတလောကပဲကျင်းပသွားတဲ့လက်ထံမင်္ဂလာပွဲကြောင့်မှာထိုင်ဝမ်ကအဆိုတော်လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်သလိုဒါရိုက်တာလည်းဖြစ်တဲ့အသက်36နှစ်အရွယ်ဂျေချောင်းကသူရဲ့ချစ်သူအသက်27နှစ်အရွယ်မော်ဒယ်မလေးဟန်နာကိုလီဗန်ကို UK နိုင်ငံကဆယ်ဘီဖျားเจ้าမှာတန်တားရီဆန်ဆန်အခမ်းအနားအပြင်ဆင်တွေနဲ့ဇန်နဝါရီလ18ရက်နေ့မှာလက်ထပ်လိုက်တာဖြစ်ပါတယ်။သူတို့သမီးဟန်နာကိုလီဗန်ကဝေလာနယ်ကကျူရခစ်လက်ရာကိုတူယူထားတဲ့မင်္ဂလာဝတ်စုံနဲ့ပြင်သစ်ကရှိုးမေတစိစိန်တရဖူစိန်လေကျွဲတို့ကိုဆင်မြန်းထားတာပါ။သူရဲ့စိန်တယ်တွေကဒေါ်လာတန်1.9သန်းတန်ဖို့ရှိတာပါ။သူတို့နှစ်ဦးရဲ့အရင်နှစ်ဆုံးမိတ်ဆွေတွေနဲ့ဆွေမျိုးအယောက်50ရှိမှောက်မှာအပြန်အလှန်တစ္ဆာဆူခဲ့ကြပြီးတော့နောက်တော့အိတ်နဲ့တိတ်မဝေးလာတဲ့ရဲလိုက်တစ်ခုမှဆက်ပြီးတော့မင်္ဂလာပွဲကျင်းပခဲ့ပါတယ်။အခုလိုမျိုးနာမည်ကြီးမင်းသားဆောင်တွေအဲ့ဒီဆယ်ဘီဖျားเจ้าမှလာပြီးတော့မင်္ဂလာဆောင်တော့အခုဆိုရင်အဲ့ဒီနေရာကိုလူတွေပို့ပြီးတော့အစိတ်ဝင်စားလာကြတယ်လို့တာဝန်ရှိသူကပြောပါတယ်။ဒီလိုမျိုးနာမည်ကြီးဆောင်တွေသူတို့မျိုးလေးကရှေးဟောင်းဖျားเจ้าမှမင်္ဂလာလာဆောင်တာကိုဒေသခံတွေကလည်းဝမ်းသာနေကြတာပါ။ UK နိုင်ငံမှာကကဘာလက်ခီးသွားတွေစိတ်ဝင်စား
ားစရာအဆောက်အုံတွေမြို့ကြီးပြကြီးတွေများတော့ရော်ရှဲနယ်ကဒီမြို့လေးကခီးသွားတွေလက်ပတ်ရမယ်နာမည်ကျော်နေရာစီးရင်ထဲမှာမပါပါဘူးအခုလာပြီးတော့မင်္ဂလာဆောင်သွားတဲ့ခြေချောင်းကလည်းထိုင်ဝမ်မှာရောအာရှတခွင်မှာပါနာမည်ကြီးတယ်ဆိုတော့အခုဆိုရင်အဲ့ဒီဖျားချောင်းကိုအာရှကခီးသွားတွေစပြော်လာလဲနေကြတာတွေ့ရပါတယ်ရှင်ဟောင်ကောင်က pop အဆိုတော်လည်းဖြစ် reality ရုပ်သံအစီအစဉ်မှာပါဝင်သူလည်းဖြစ်တဲ့ GEM ဆိုတဲ့နာမည်နဲ့ကောင်မလေးဟာစင်ကူနိုင်ငံမှာဇန်နဝါရီလ30ရက်နေ့ကလာရောက်ပြီးဖြောပြေးသွားပါတယ်။စင်မြင့်ပေါ်ကနေမိခိုးရိကြလက်လက်ဖြာနေတဲ့ဝစ်ဆုံနဲ့အသက်23နှစ်အရွယ် GEM ထွက်လာတော့စင်ကာပူ export အဆောက်အုံ Max Pavilion ခန်းမအပြည့်အဆောက်နေကြတဲ့ပြည်သက်9000ကျီကစိတ်လှုပ်ရှားပြီးတော့ Oh hey Juzo တန်နေထွက်လာတာပါ။
It's actually quite surprising becauseIt's the first time I even come to this country and on Facebook sometimes I can see
single world ဒီတစ်ခါမှာပထမဆုံးအချိန်ရောက်ဖူးတယ်ဆိုတော့ကျမအံ့အောင်အံ့ဩမိတယ် Facebook မှာတော့ single ကပရိသတ်တွေကသူတို့စီမှာလာပြီးဖြောပြေးပါလို့ပြောနေတာတွေတွေ့ရပါတယ်ဒါပေမဲ့တကယ်တမ်းကျမရဲ့ပွဲကိုအဲ့လောက်လာပြီးအားပေးချားလိုက်မယ်လို့ထင်မထားမိဘူးဆိုပြီးတော့ GM ကပြောသွားပါတယ်တရုတ်ပြည်မှာကြီးရှန်ဟိုင်းမှာမွေးပြီးတော့ဟောင်ကောင်မှာအခြေချတဲ့ Gloria Tan သူရဲ့အမှုပညာနာမည်ကတော့ GEM Get Everybody Moving လူတိုင်းတက်ကြွအောင်လုပ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စလုံးအတူကောင်နာမည်နဲ့အဲ့ဒီ Gloria Tan ရဲ့စေရှုကရောင်းချောင်းချင်းမဲ့မြင်းမြန်ဆန်ဆန်အယောင်းပြတ်သွားတာကြောင့်နှစ်ညဆက်ပြီးတော့ဖျော်ဖြေခဲ့ရပါတယ်2008ခုနှစ်ထဲကဂီတလောကမှာစပြီးတော့အခြေချခဲ့တဲ့ Gloria ဟာဂီတလုပ်ငန်းနဲ့နာမည်အတော်အသင့်ရနိုင်ခဲ့ပေမဲ့လည်းမနစ်ကတရုတ် reality ရုပ်သံအစီအစဉ်ကျမအဆိုတော်ပါဆိုတဲ့အစီအစဉ်မှာပါဝင်ပြီးတော့အရန်ပို့ပြီးနာမည်ကြီးလာတာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ချောင်းချော်ကြသူတွေရဲ့သတင်းတွေကိုစူးစီးတင်ပြနေတဲ့မအီတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလှပဲဖြစ်ပါရရှင်။အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီသတင်းဖတ်သူယုံကြည်ရအစီအစဉ်မှာတော့မီရှိဂန်တက်ကသူကဘွဲ့ရပြီးအမေရိကန်နိုင်ငံမှာအလွတ်လုံနေတဲ့မတ်လွင်ရမုံခိုင်ရဲ့ပညာရေးနဲ့ဆိုင်တဲ့ယုံကြည်ချက်ကိုနားဆင်ကြရပါမယ်ရှင်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါ။ကျမယုံကြည်တာကတော့ဟိုចောင်းသူចောင်းသားများအားလုံးဟာကိုစိတ်ဝင်စားကိုဝါဒနာပါရာဖာသာရဲ့အလုပ်ကိုင်ကိုရွေးချယ်တင်ပါတယ်။အထူးသဖြင့်မြန်မာပြည်မှာဆိုရင်တက္ကသိုလ်တွေကဟို၁၀တန်းအမှတ်နဲ့ဆုံးဖြတ်တဲ့မိဘတွေကလည်းဟိုသားသမီးတွေကိုအမှတ်မြင့်တဲ့ចောင်းကိုပို့ပြီးတော့ပေးသွားစေခြင်းနဲ့၁၀တန်းမှာအမှတ်ကောင်းကောင်းရဖို့၁၀တန်းပြီးလို့ရှိရင်လည်းဘယ်တက္ကသိုလ်ကိုရွေးချယ်ရမလဲဆိုတာကိုလည်းတွန်းအားပေးတတ်ကြတယ်။အဲ့ဒီတော့ဟိုဒီចောင်းသူចောင်းသားတွေဟာသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုမရွေးချယ်ဘူးသူတို့ဝင်ကွင်းအမှတ်မြင့်တဲ့ចောင်းကိုပဲရွေးချယ်ကြတယ်အဲ့ဆိုတော့မြန်မာပြည်မှာဆိုလို့ရှိရင်ဥပမာပေးရမယ်ဆိုလို့ရှိရင်စေတက္ကသိုလ်ပေါ့နော်တချို့ចောင်းသူចောင်းသားចောင်းသူတွေအတွက်ကတော့ဒီစေတက္ကသိုလ်ကမိဘကတက်ခိုင်းလို့လိုက်ဆိုတက်ခိုင်းလို့ဆိုပြီးတော့တက်လိုက်ရတယ်တကယ်တမ်းចောင်းပြီးတဲ့အခါကျတော့ဒီစေပညာနဲ့အသက်မမွေဘူးတခြားမိဘစီးပွားရေးကိုပဲလုပ်ကင်ကြတယ်အဲ့အခါမှာတော့ဘလို့ဖြစ်တော့တကယ်ကိုဆရာဝန်ဖြစ်ချင်တဲ့အမှတ်မမိလိုက်ရတဲ့ဒီတချို့ကျောင်းသူကျောင်းသားတွေအတွက်ကိုနင်းနာတယ်။တိုင်းပြည်အတွက်ကိုလည်းနင်းနာစီတယ်။အားကြောင့်မို့လို့ဒီလိုမျိုးမိသားရဲ့အနေနဲ့ကလည်းကလေးတွေကိုသူတို့တွန်းအားမပေးသင့်ဘူး။ကလေးတွေကလည်းသူတို့စိတ်ဝင်စားသူတို့ဝါသနာပါရပါတာရက်ကို လွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတယ်လေ။နောက်တစ်ခုကဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှာဂုဏ်ရှိတာမဟုတ်ဘူး။ဒါကြလို့ဆိုတော့ဆရာဝန်မှဒီလိုမျိုးဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှသာအရေးပါတာမဟုတ်ဘူး။ဘာသာရပ်တိုင်းဟာသူ့ဟာနဲ့သူအရေးပါပြီးသူ့ဟာနဲ့သူတန်ဖိုးရှိတယ်။ဟိုမြန်မာစာပေဆိုလို့ရှိရင်မြန်မာဘာသာရပ်ဆိုလို့ရှိရင်သူ့ဟာနဲ့သူသူခန္ဓာခန္ဓာနဲ့သူအရေးပါတာပဲ။ဥမာစိုက်ပျိုးရေးဘာသာရပ်ဆိုလို့ရှိရင်တိုင်းပြည်နေရာစိုက်ပျိုးရေးအတွက်ကိုအရန်အရေးကြီးတဲ့ဘာသာရပ်တစ်ခုပဲဖြစ်တယ်။ဥမာအမေရိကမှာဆိုရင်ကျောင်းသူကျောင်းသားတွေဟာသူတို့တကယ်ကိုသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုရေးချဲ့ပိုင်ခွင့်ရှိတယ်။အော်ဥပမာဂီတပညာကိုသူတို့ကစိတ်ဝင်စားမယ်ဆိုလို့ရှိရင်ဂီတကိုရေးချဲ့နိုင်တယ်။ဥမာဆိုရင်ကျမတကယ်ချင်းတယောက်ဆိုလို့ရှိရင်အဖေရောအမေရောကအင်ဂျင်နီယာ။ဒါပေမဲ့သူကတကယ်တမ်းသူစိတ်ဝင်စားတာကသူကပကြီးပညာကိုစိတ်ဝင်စားတယ်။အဲ့တော့သူကဒီပကြီးပညာကိုကျောင်းတက်တဲ့တိတ်တိတ်ချာချာလေးလာတင်ယူတယ်။ကျောင်းပြီးတဲ့အခါမှာဆိုရင်သူကကိုယ်ပိုင်ပကြီးပြားကန်းတွေကိုဖွင့်လှစ်နိုင်ပြီးတော့ဟိုအောင်မြင်တယ်။သူ့ဘဝကိုသူကလည်းကျင်းနေပြီးတော့ပျော်ရွှင်တယ်။အဲ့တော့ဘာဖြစ်စောစိတ်ဝင်စားတဲ့ဘာသာရဲ့အလုံးကင်ကိုရွေးချယ်တဲ့အခါမှာဟိုကိုကိုတိုင်ကလည်းကျင်းနေတယ်ပျော်ရွှင်တယ်။အောင်မြင်မှုကလည်းပိုပြီးတော့ရရှိနိုင်တယ်။အကြောင်းမလို့ကျမတို့ဒီမြန်မာပြည်ပေါ့နော်မြန်မာပြည်မှာဆိုရင်လည်းတခြားဖို့ပြိုးပြီးနိုင်ငံတွေလိုမျိုးလူငယ်လူမျိုးပေါ့နော်လူငယ်တွေကသူတို့တကယ်စိတ်ဝင်စားသူတို့ဟိုဝါဒနာပါတဲ့ဘာသာရပ်ကိုရွေးချယ်နိုင်တဲ့အာလွတ်လပ်တဲ့ဟိုလွတ်လပ်ပြီးတော့အစင်မြင့်တဲ့အဲပညာရေးစနစ်ကိုမြန်မာပြည်ကဖန်တီးပေးတင်တယ်အာပြီးတော့နောက်တစ်ခုကတော့ဒီဘာသာရပ်တိုင်းကိုလည်းသူကန္တာနဲ့သူစနစ်တကျအသုံးပြုနိုင်တဲ့အလောက်အကင်ခွင့်ရေးတွေကိုလည်းဖန်တီးပေးတင်တယ်။အဲဆိုလို့ရှိရင်အဲဒီတိုင်းပြည်အတွက်ရောအားလုံးအတွက်ပါအကျိုးရှိပါမယ်လို့ယုံကြည်နေပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကန္တာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညပိုင်းအတွက်သတင်းပတ်ဆင်ခဏရီကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ32 51တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ကိုရောအစီအစဉ်နဲ့ဆုံးသက်သေးခင်ဂျန်နေတဲ့အချိန်တွေမှာတရင်အချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်ယူကရိန်းနဲ့ငလန်နဲ့ကန်ပရစ်ကတ်ဒီဆုံးသက်ရေးတန်တမာရေးရာကျိုးပန်းနေချိန်မှာပဲဂျာမနီဝန်ကြီးချုပ်အင်ကလာမာခဲဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဒီကနေ့ဝါရှင်တန်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလူလားသူတွေရဲ့ပုံကံမှုတွေကြီးထွားလာနေရတာကိုဟန်တားနိုင်မှုရည်ရွယ်ထားတဲ့ပြင်သစ်ဂျာမနီပူးတွဲအစီအစဉ်တရက်နဲ့ပတ်သက်လို့မနေ့ကလည်းယူကရိန်းရုရှားပြင်သစ်ခေါင်းဆောင်တွေနဲ့ဂျာမနီဝန်ကြီးချုပ်တို့လေးဝန်ဆိုင်တယ်လီဖုန်းကတဆင်ဆွေးနွေးခဲ့တာပါခေါင်းဆောင်လေးဦးကပေါ်တူနေကျလည်းဘယ်လာရုစ်နိုင်ငံရဲ့မြို့တော်မင်းစ်မှာထပ်မံတွေ့ဆုံဆွေးနွေးဖို့သဘောတူထားကြပါတယ်ရှီယာဘာသာဝင်အများစုရှီယာအရက်ကအသေးခံဘုံးကွဲတက်ကဲမှုတစ်ခုပါဝင်ယူရဲနိုင်ငံဘက်ကရက်မြို့နယ်အနီး network ကဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူစစ်ကြောက်ထဲမှနေတည်ဆုံသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရတယ်။ဘက်ကရက်မြို့တော်ခါရာမီယာအရက်ကမနေ့စောပိုင်းဘုံးပေါက်ကွဲမှုမှာတော့အနည်းဆုံးလူ14ဦးတည်ဆုံပြီး30လောက်တန်းရခဲ့တာပါ။ဘက်ကရက်မြို့မြောက်ဖက်ဟူဆိုင်နီယာအရက်မှာလည်းနောက်ထပ်ဘုံးတစ်လုံးပေါက်ကွဲခဲ့ရမှာလူ၄ယောက်တည်ဆုံသွားခဲ့တာပါ။ယမန်နိုင်ငံကနိုင်ငံရေးပြဿနာတွေကိုဖြေရှင်းမှုကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ထည်အစိုးရအုပ်ချုပ်ရေးကိုထိန်းချုပ်လိုက်တဲ့ဟောက်တီသဘုံနေပါဝင်အထက်ကနိုင်ငံရေးအုပ်စုတွေနဲ့ကုလသမဂ္ဂကကမကထလုပ်ပြီးဆွေးနွေးပွဲတွေဒီကနေ့ပြန်လည်စတင်နေပါပြီ။ပြီးခဲ့တဲ့ကြာသပတေးနေ့ကဖြစ်ပြသွားတဲ့ဆွေးနွေးမှုတွေကိုကုလသမဂ္ဂထုခုစဲဂျမဲပင်နိုမာကဦးဆောင်ပြီးပြန်လည်စတင်နေတာပါ။နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်စစ်သွေးကြွတွေက၄ရက်အတွင်းတတိယအကြိမ်နေဆက်ဖြတ်ကျော်တိုက်ခိုက်မှုဖြစ်ဒီကနေ့မှာတော့နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့အကြိမ်နောက်တစ်ခုကိုဝင်ရောက်စီးနင်းခဲ့ပါတယ်။နိုင်ငံရှိတောင်ပိုင်းကဒီဖာမြို့မှာနိုင်တော်ကြညဘက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်စစ်တပ်ကတဘုံတွေကိုတိုက်ထုတ်နိုင်ခဲ့တယ်လို့လည်းစစ်တပ်နဲ့နှိစက်တဲ့သူတွေမျက်မြင်တွေ့ရှိသူတွေကပြောဆိုခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လည်းဦးကြီးညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစောဝင်လိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်ရှင်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.